Welcome to the Voice of America in Burmese.
Mingla nya jan ma sot da chin mya shin. VOA American အသံရဲ့2019ခုနှစ်ဇန်နဝါရီလ9ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့ညပိုင်းစီစဉ်တွေကိုကျွန်မများတစဉ်အောင်ကတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့သတင်းတွေမှာတော့သမ္မတ Trump ရဲ့စီးပွားအဖွဲ့ဥက္ကဋ္ဌဟောင်းဟာရွေးကောက်ပွဲဆိုင်ရာအချက်လက်တွေကိုရုရှားထောက်လိုက်ရင်းနဲ့နှိစက်သူတယောက်ကိုပေးတဲ့အကြောင်းတရားရုံးမတန်းတွေကဖော်ပြပါတယ်။ဒီခိုက်ပြင်းတဲ့အခြေအနေတွေပေါ်အလွန်မဲဆိုးရိမ်မှုပန်းကြောင်းနဲ့တင်းမာမှုတွေကိုငြင်းချတဲ့နေရည်နဲ့ဖြစ်ရှင်းမှုကုလသမဂ္ဂကတိုက်တွန်းပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့တူညင်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြည်နာဆင်ရမယ့်သတင်းလွှာမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ပြန်ဆနိုင်မှုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအကြောင်းကြားထားပြီးမယ်ခုချိန်ထိအကြောင်းမပြန်သေးဘူးလို့မြန်မာအစိုးရဘက်ကဆိုပါတယ
်အခုဆိုရေကောက်ပွဲလဲပြီးပြီဆိုတော့ကျွန်တော်တို့မနေ့ကပေါ့နော်မနေ့ကသူကအများရန်အတွင်းဝင်ဥပြင်သူကဘင်္ဂလားဒေ့ရှ်နိုင်ငံကြီးကိုကျွန်တော်တို့ခေါ်ပြီးတော့ဆွေးနွေးပါတယ
်နိုင်ငံကြီးဌာနညွှန်ကြားမှုချုပ်ဦးစိုးဟန်ပြောသွားတာပါနောက်ပိုင်းမှာအပြည့်အစုံကိုနားဆင်ရပါမယ်ဒီကြောင်းနဲ့တူရခိုင်ဒေသမှာတိုက်ပွဲတွေဆက်ဖြစ်နေပြီးဒေသခံတွေလူအခွင့်အရေးချိုးဖောက်ခံနေရတဲ့အကြောင်း KIO ထိန်းချုပ်နယ်မြေမှာရှိတဲ့ IDP စခန်းရှိတဲ့နေရာတွေမှာရာသီဥတုဆိုးဝါးနေတဲ့အတွက်တွားရေးလာရေးနေထိုင်ရေးခက်ခဲနေကြတဲ့အကြောင်းစတဲ့သတင်းလွှာတွေနဲ့နိုင်ငံတကာသတင်းလွှာကိုလည်းတင်ဆက်ပေးပါမယ်။သတင်းပတ်ဆင်ကဏ္ဍတွေမှာတော့လူလူနဲ့ကျန်းမာရေးကဏ္ဍမြမရေးသုံးသပ်ချက်နဲ့တပတ်အတွင်းအာကစားသတင်းလွှာတွေကိုတင်ဆက်ပေးပါမယ်ရှင်။ဒီလိုသတင်းလွှာနဲ့ဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုအရင်ဆုံးနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါရှင
်။အမေရိကန်သမ္မတရွေးကောက်ပွဲတွေကျင်းပခဲ့တဲ့2016ခုနှစ်လပိုင်းလောက်တုန်းကသမ္မတလောင်းဒေါ်နယ်ထရန့်ရဲ့မဲဆွယ်စီယုံရေးအဖွဲ့ကိုဦးဆောင်ခဲ့သူပေါ်မနာဖော်ဟာစီယုံရေးအဖွဲ့ရဲ့ရွေးကောက်ပွဲဆိုင်ရာအချက်လက်တွေကိုရုရှားထောက်လှမ်းရေးနဲ့နှိစက်သူတူထံပေးအပ်ခဲ့တဲ့အကြောင်းမနေ့ကတရားဥပဒေတင်ပြတဲ့မှတ်တမ်းတွေမှာဖော်ပြပါရတယ်။သမ္မတရွေးကောက်ပွဲကာလအတွင်းထရန့်ရဲ့စီယုံရေးအဖွဲ့ဟာရုရှားနဲ့ပူးပေါင်းမှုတွေရှိကောင်းရှိနေကြောင်းဆွဆွဲချက်တွေနဲ့ပတ်သက်တဲ့အချက်လက်တွေထပ်မံထွက်ပေါ်လာနေပေမဲ့အခုချိန်ထိအစိုးရရှိနေတဲ့ဘက်ကပူးပေါင်းကြံစည်မှုတွေနဲ့အရေးယူလာမျိုးတော့မရှိသေးပါဘူး။ကျဲလက်တွေပေးကြတာနဲ့ပတ်သက်လို့စီယုံရေးအဖွဲ့ဥက္ကဋ္ဌဟောင်းဟာလိန်လေထွက်ဆိုကြောင်းလဲအထူးစုံစမ်းစစ်ဆေးမှုရောဘတ်မိုလာရဲ့စုံစမ်းရေးအဖွဲ့ကအစိုးရရှင်းနေတွေကပြောပါတယ်မနာဖော်ကတော့သူနဲ့စီးပွားပက်တူလည်းဖြစ်ရုရှားထောင်လိုင်းရေးနဲ့အဆက်အသွယ်ရှိတယ်လို့အစိုးရရှင်းနေတွေကဆွဆွဲထားတဲ့ယူကရိန်းနိုင်ငံဘွားကွန်စတန်တန်ကီလမ်နစ်နဲ့ပတ်သက်တဲ့ဆွဆွဲချက်တွေကိုညှင်းဆန်ထားတာပါယူကောက်ဘွဲကာလာကဝရုံးသုံးကရှင်းနေတွေကြောင့်အသေးစိတ်တွေကိုမမှတ်မိတဲ့အကြောင်းလဲပြောဆိုထားပါတယ်အထူးစုံစမ်းရေးမူလာနဲ့ဖွဲ့ဝင်တွေကတော့2016သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းဝင်ဆွတ်ဖက်မှုတွေကိုစုံစမ်းစစ်ဆေးနေတာပါမနာဖော်ပေါ်ဆွဆွဲချက်အစ်တတွေရသူပေးခဲ့တဲ့အချက်လက်တွေကြောင့်ရုရှားရဲ့ဂျောင်းဝင်ဆွတ်ဖက်မှုကျိုးပန်းမှုတွေမှာအထောက်အကူဖြစ်ကောင်းဖြစ်နိုင်တယ်လို့ဆိုတဲ့ယူဆချက်တွေလည်းပုံမှန်အားကောင်းလာပါတယ်အမေရိကန်ထောက်လှမ်းရေးတိုင်ဝမ်ကတော့ရုရှားကထရန့်ကိုရွေးကောက်ပွဲမှာအနိုင်ရစေခြင်းတဲ့သဘောထားမျိုးသိရတာတွေ့ခဲ့ရပြီးရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုနှောက်ယှက်ခဲ့တယ်လို့လည်းယုံကြည်ထားကြပါတယ
်အမေရိကန်ရဲ့ဆက်လုံခြုံရေးအတွက်ကျိုးပန်းမှုတွေကိုအားပေးကြောင်းသမ္မတဒေါ်နယ်ထရန့်နဲ့အတိုက်ခံဒီမိုကရက်ပါတီကကွန်ဂရက်လွှတ်တော်ကောင်ဆောင်တွေမနေ့ကအသီးသီးပြောကြားလိုက်ကြပေမဲ့အသုံးစည်းနယ်လုံခြုံရေးအစီအစဉ်တွေမှာတော့သဘောထားကွဲပြားနေကြဆဲဖြစ်ပါတယ်နေဆက်လုံခြုံရေးအတွက်သဘောထားကွဲနေတဲ့အတွက်အစိုးရလုပ်ငန်း၄ပုံ၃ပုံလောက်ကဟာလဲဒီဇင်ဘာလ22ရက်နေ့ကလေးကရပ်ဆိုင်းထားတာပါသမ္မတထရန့်ကတော့နေဆက်လုံခြုံရေးနဲ့အစိုးရလုပ်ငန်းတွေရပ်ဆိုင်းထားတာအဆုံးသတ်ဖို့ဒီမိုကရက်တွေအပေါ်မှာသာမူတည်ကြောင်းအင်မီရောကနေနိုင်ငံတို့ပြောကြားတဲ့မိန့်ခွန်းမှာပြောဆိုခဲ့ပါတယ်မြန်မြန်ဆန်ဆန်ဆွေးနွေးညီနိုင်ပြီးဖြည့်ရှင်းနိုင်ကြောင်းနဲ့လွှတ်တော်ကောင်ဆောင်တွေကိုလည်းဆွေးနွေးဖို့ဒီကနေ့ထပ်မံဖိတ်ကြားချပါတယ်သမ္မတရမိန့်ခွန်းကိုတုံ့ပြန်ခဲ့ကြတဲ့ဒီမိုကရက်ပါတီအောက်လွှတ်တော်လူများစုကောင်ဆောင်နန်စီပလိုစီနဲ့အထက်လွှတ်တော်လူနည်းစုကောင်ဆောင်ချက်ရှူမာတို့ကတော့အစိုးရလုပ်ငန်းတွေပြန်လည်လက်ပတ်နိုင်ဖို့နဲ့နေဆက်လုံခြုံရေးအတွက်ကွန်ဂရက်လွှတ်တော်ကအတည်ပြုထားတဲ့ဥပဒေမူကြမ်းတွေရှိနေတာကိုထောက်ပြခဲ့ကြပါတယ်မက္ကဆီကိုနိုင်ငံနဲ့နေဆက်မှာတတိုင်းကာဗိုအသုံးစိတ် 5.8 ဘီလီယံတောင်းခံထားတာကိုသမ္မတဖက်ကအလျှော့မပေးတဲ့အတွက်အစိုးရလုပ်ငန်းတွေဆက်လက်ရပ်ဆိုင်ထားတာဖြစ်ကြောင်းနဲ့တတိုင်းကာမဲ့အစီအစဉ်ဟာကုန်ကျစရိတ်များပြီးထိရောက်မှုမရှိတဲ့အစီအစဉ်တစ်ခုဖြစ်နေလဲပြောဆိုခဲ့ကြပါတယ်သမ္မတကတော့နိုင်ငံတွင်းတရားမဝင်ဝင်ရောက်လာသူတွေနဲ့မူရစ်ဆေးဝါးတွေကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့ကြုံနေရကြောင်းပြောဆိုပြီးနေဆက်လုံခြုံရေးအတွက်သူ့အစီအစဉ်ကိုထောက်ခံဖို့တောင်းဆိုခဲ့တာပါအခြေအနေဟာတိုင်းပြည်မှာအချက်တဲကျုံရတဲ့အဆင့်ကိုရောက်ရှိနေပြီလို့လည်းသမ္မတကမင်ခုမှပြောဆိုသွားခဲ့ပါတယ်
အမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုဟာကြိုတင်ကြေညာမထားတဲ့ယူရိုးနိုင်ငံကိုဒီကနေ့ရုတ်တရက်သွားရောက်ခဲ့ပြီးဝန်ကြီးချုပ်အဒဲအက်ဒူမဟာဒီပါဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပါတယ် စီရီးယားနိုင်ငံကတပ်ဖွဲ့တွေပြန်လည်ယူသိမ်းဖို့စီစဉ်နေပြီးအီရန်ပေါ် PR တွေတိုးမြင့်ရမှာထောက်ခံမှုရဖို့အမေရိကန်ကကြိုးပမ်းနေချိန်မှာပဲဒေသရင်းမဟာမိတ်တွေနဲ့တွေ့ဆုံဖို့ဝန်ကြီးပွန်ပီယိုအရှေ့လေဗန်ဒေသကိုတရင်တစ်ပတ်ကြာခီးထွက်ခဲ့တာပါဝန်ကြီးပွန်ပီယိုဟာအီရန်ဝန်ကြီးချုပ်ဖြစ်တမရဘရန်ဆလီနိုင်ငံရေးဝန်ကြီးမိုဟာမက်အယ်ဟာကင်နဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုလည်းဘက်ကရက်မြို့တော်မှာတွေ့ဆုံခဲ့ပါတယ်အီရန်လွှတ်တော်ဥက္ကဋ္ဌမိုဟာမက်အယ်ဟာဘိုစီနဲ့တွေ့ဆုံချိန်မှာတော့အီရန်လူမျိုးရေးတပ်ဖွဲ့တွေနဲ့ဆက်လက်ပူးပေါင်းဆောင်ရွက်ဖို့အပအဝင်အီရန်နိုင်ငံလူမျိုးရေးအတွက်ဖြစ်ရှင်းမှုတနိဋ္ဌာန်ချက်ထားတဲ့အကြောင်းပြောဆိုခဲ့တယ်လို့လည်းနိုင်ငံရေးဝန်ကြီးဌာနကတင်ထုတ်ပြန်ထားပါတယ်ဝန်ကြီးပွန်ပီယိုရဲ့ခီးစဉ်အစဂျော်ဒန်နိုင်ငံကိုရောက်ရှိစဉ်မှာတော့ဒေသရင်းမှာမတမာတဲ့လူရွက်တွေကျူးလွန်နေတယ်လို့သမ္မတထရန့်ဆွေးကပြောဆိုထားတဲ့အီရန်ပေါ်တည်ရောက်တဲ့ဖိအားတွေပေးနိုင်ရေးတန်တမာရေးစီးပွားရေးနီလန်ပေါင်းစုံနဲ့ကြိုးပမ်းသွားမှာဖြစ်တဲ့အကြောင်းဝန်ကြီးပွန်ပီယိုကပြောဆိုထားတာပါဝန်ကြီးပွန်ပီယိုဟာခီးစဉ်တွင်အီဂျစ်၊ဘာရိန်၊အာရဗ်စော်ဘားပြည်တော်စုကတာ၊ဆော်ဒီအာရေဗျ၊အိုမန်နဲ့ကူဝိတ်နိုင်ငံတွေကိုလည်းတွားရောက်ခဲ့တာဖြစ်ပါတယ်
ထိုင်းနိုင်ငံစီထွက်ပြေးလာတဲ့အသက်16နှစ်အရွယ်ဆော်ဒီအမျိုးသမီးကိုဒုက္ခသည်အဖြစ်ကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကအသိအမှတ်ပြုလိုက်သလိုဩစတြေးလျနိုင်ငံမှာခေါ်လုံခွင့်ပေးဖို့လည်းတိုက်တွန်းလိုက်ပါတယ် UNHCR မြစ်တာရက်ခံထားတဲ့အတိုင်းဒုက္ခသည်ရာမက်မိုဟာမတ်အယ်ကနွန်ကိုခေါ်လုံခွင့်ပေးဖို့စဉ်းစားမယ်လို့ဩစတြေးလျပြည်ထရေးဝန်ကြီးဌာနကပြောပါတယ်မိသားစုနဲ့အတူအပန်းဖြေခီးထွက်ရာကကူဝိတ်နိုင်ငံကနေထွက်ပြေးလာတဲ့အယ်ကနွန်ဟာပြေးခဲ့တဲ့စနေနေ့နောက်ပိုင်းကဘန်ကောက်မြို့ကိုရောက်ရှိလာတာပါသူ့မိသားစုစီပြန်တော့ရင်အသက်ခံရနိုင်တယ်လို့လည်းသူကပြောပါတယ်အယ်ကနွန်ကိုထိုင်းနိုင်ငံနဲ့ဝင်ခွင့်မပေးခဲ့တဲ့အတွက်စုမနပ်ဘူမိလေးစိတ်ဟိုတယ်ခန်းထဲမှာအပြင်လူတွေမဝင်နိုင်အောင်အတားအဆီးတွေလုပ်ပြီးကုလသမဂ္ဂတာဝန်ရှိသူတွေနဲ့တွေ့ဆုံခွင့်ပေးဖို့ Twitter လူမှုကွန်ရက်ပေါ်ကနေသူကတောင်းဆိုခဲ့တာပါအဲ့ဒီဖြစ်အပေါ်ကဘာကလည်းအာယုံဆိုင်လာကြတဲ့အတွက်သူ့ကိုဆော်ရီအာရေဗျစီပြန်မဟုတ်ဆိုတဲ့ကနဦးစီစင်ကိုထိုင်းတာဝန်ရှိသူတွေဖျက်ခဲ့ရပါတယ်ဘန်ကောက်မြို့ကိုမနေ့အင်္ဂါနေ့ကရောက်လာတဲ့အဖေနဲ့အကိုဖြစ်သူတို့ကိုအယ်ကနွန်ကအတွေ့မခံဘူးလို့လည်းထိုင်းလူမှုကြည်ကြရေးတာဝန်ရှိသူတွေကပြောပါတယ်
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျဒီရအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပုံထုနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်လနဲ့ကံပြပကတိကြုံရတဲ့ရခိုင်ပြည်နယ်ကအခြေအနေတွေပေါ်အလွန်မဲဆိုးရင်ပူပန်တဲ့အကြောင်းနဲ့တင်းမာမှုတွေကိုငြင်းချမ်းတဲ့နီးလန်းနဲ့ဖြစ်ရှင်းမှုကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်
From Myanmar, the acting resident humanitarian resident coordinator and humanitarian coordinator for Myanmar, Knut Otsby, is deeply concerned.
မြန်မာလူမျိုးတွေနဲ့အေးရခိုင်လက်နက်ကိုင်ဖွဲ့လို့ကြားတိုက်ပွဲတွေကြောင့်ခမန်းကြီးလူပေါင်း 4,500 လောက်ထွက်ပြေးတိရှောင်နေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့အလဲပိုင်းကအခြေအနေတွေပေါ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ဖြင့်လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှူးလည်းဖြစ်တဲ့ကနုအော့စဖရီအနေနဲ့အလွန်မဲဆိုးရင်ပူပန်ကြောင်းကြေညာချက်ထုတ်ပြန်ခဲ့တာကိုနယူးယောက်ကုလသမဂ္ဂရုံးချုပ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူချာကပြောဆိုလိုက်တာပါဇန်နဝါရီလ4ရက်လွတ်လပ်ရေးနေ့တုန်းကဘူးသီးတောင်မြို့နယ်မှာရှိတဲ့ရက်ကင်စကန်လေးဦးကိုအေအေလက်နက်ကိုင်ဖွဲ့ကစီးနင်းတက်ခတ်ခဲ့ရာကရက်တပ်ဖွဲ့ဝင်13ဦးသေဆုံးခဲ့တာဖြစ်ပါတယ်ကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ကတော့တက်ခတ်မှုသတင်းအတွက်တုံ့လုံးမိသလိုထိခိုက်သေဆုံးမှုတွေပေါ်စိတ်မကောင်းဖြစ်ရကြောင်းနဲ့သေဆုံးသူရက်တပ်ဖွဲ့ဝင်တွေအတွက်စိတ်မကောင်းတဲ့အကြောင်းလည်းပြောဆိုခဲ့တာပါအရသာတွေအားလုံးကိုအကာအကွယ်ပေးဖို့နဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာနဲ့လူခွင့်ရေးဥပဒေနဲ့အညီတာဝန်ယူကြဖို့လည်းပြောကြားခဲ့ပါတယ်ဒီမှာဆိုတော့တာဝန်ရှိသူတွေကတော့တက်ခတ်မှုတွေကြုံခဲ့ရပြီးနောက်ဒီဆောင်ရင်းမှာလုံခြုံရေးအင်အားတိုးမြင့်မှုနဲ့လိုအပ်ရင်လေကြောင်းအကူအညီတုံးဖို့လည်းညွှန်ကြားခဲ့တာပါကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ကတော့လက်ရှိအခြေအနေကိုငြင်းချမ်းတဲ့နည်းလမ်းနဲ့အပြည့်ရှာနိုင်အောင်သက်ဆိုင်သူတွေအားလုံးအချိန်မြင့်ကြိုးပမ်းကြဖို့နဲ့သူတွေတန်ရုံပြပတ်တွေကြောင့်ထိခိုက်ခဲ့ရသူတွေအားလုံးအတွက်လူသားချင်းစာနာမှုအကူအညီတွေရရှိစေဖို့လည်းတိုက်တွန်းထားပါတယ်
ရခိုင်ပြည်နယ်ကလက်နက်ကင်ပတိပခါရဲနဲ့ဆက်နွယ်နေတယ်လို့ဆိုရဲလက်နက်ကင်အဖွဲ့တွေဘင်္ဂလားဒေ့ရှ်နိုင်ငံမှာအခြေစိုက်လှုပ်ရှားနေကြောင်းမြန်မာတာဝန်ရှိသူတွေရဲ့ပြောဆိုချက်ကိုဘင်္ဂလားဒေ့ရှ်ကကန့်ကွက်လိုက်ပါတယ်။ရခိုင်လက်နက်ကင်အဖွဲ့ AA နဲ့ရိုဟင်ဂျာလက်နက်ကင်အဖွဲ့ ARSA အဖွဲ့ဝင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာအခြေစိုက်လှုပ်ရှားနေကြောင်းမြန်မာသမ္မတရုံးပြောခွင့်ရရဲ့ဒီသတင်းမှအစောပိုင်းကပြောဆိုချက်ဟာအခြေအမြစ်မရှိတဲ့အတွက်အပြင်းထန်ကန့်ကွက်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ကိုကိုးကားပြီးဘင်္ဂလားဒေ့ရှ်နိုင်ငံကသတင်းတွေဖော်ပြခဲ့ကြတာပါ။ ပြည်ပကလက်နက်ကိုင်အကြမ်းဖက်အဖွဲ့အစည်းတွေဘင်္ဂလားဒေ့ရှ်နိုင်ငံတွင်းမှာမရှိသလိုလက်ခံထားတာမျိုးလည်းမရှိကြောင်းနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့လည်းနှဲဆက်ဒေသမှာလုံခြုံရေးအတွက်တတိကြီးကြီးထားစောင့်ကြည့်နေကြောင်းလည်းပြောဆိုခဲ့ပါတယ်။မြန်မာသမရယုံညွန်ကြားရေးမှူးချုပ်ဦးစော်ထေကတော့လွတ်လပ်ရေးနေ့တုန်းကဘူဒီတောင်မြို့နယ်ကရဲကင်းစခန်းတွေကိုတိုက်ခိုက်ခဲ့တဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့ဟာ ARSC အဖွဲ့နဲ့ပြီးခဲ့တဲ့နှစ်ထဲတွေ့ဆုံခဲ့ကြတဲ့တဲ့တင်တွေရရှိခဲ့ကြောင်းနဲ့ရခိုင်ပြည်နယ်တွင်စီးရဲလှုပ်ရှားမှုတွေမှာပူးပေါင်းမှုကြံစည်တယ်လို့ယုံကြည်ရကြောင်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းဆွဆွဲချက်ဟာအခြေအမြစ်မရှိပဲရန်လိုရာရောက်တဲ့အတွက်အပြင်းထန်ကန့်ကွက်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ကဖော်ပြခဲ့ပါတယ်။လက်သလောဖြစ်ပေါ်နေတဲ့လက်နက်ကိုင်ပဋိပက္ခတွေဟာလည်းနိုင်ငံရေးလူမှုရေးပြဿနာတွေကိုအခြေခံပေါ်ပေါက်နေသာဖြစ်ကြောင်းလည်းပြောဆိုထားပါတယ်
။ကမ္ဘာစီးပွားရေးအင်အားကြီးနဲ့နိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးတင်းမာမှုတွေကိုဖြစ်ရှင်းမှုဆွေးနွေးမှုတွေဟာအကောင်းမြင်သဘောထားတွေနဲ့အဆုံးသတ်ခဲ့ပါတယ်။တွေ့ဆုံဆွေးနွေးမှုအသေးစိတ်ကိုနှစ်ဖက်စလုံးကမထုတ်ပြန်ပေမဲ့လည်းအမေရိကန်ကိုယ်စားတယောက်ကတော့ဆွေးနွေးပွဲပြီးမှပဲဒိန်းနောက်တွေကိုကောင်းမြင်သဘောထားနဲ့ပြောဆိုခဲ့ပါတယ်ဆွေးနွေးမှုတွေချေချောမောမောရှိတဲ့အကြောင်းအမေရိကန်အတွက်အကျိုးရှိခဲ့တဲ့အကြောင်းလဲစက်ပြိုးဆိုင်ရာကုန်သွယ်ရေးနဲ့စက်ပြိုးဆိုင်ရာနိုင်ငံဆက်ဆံရေးအမေရိကန်လက်ထောက်ဝန်ကြီးတက်မက်ကင်နီကပြောဆိုလိုက်ကြပါဒေါ်နယ်ထရန့်ကလည်းဆွေးနွေးညီနိုင်မှုတွေချေချောမောရှိတဲ့အကြောင်းမနေ့တုန်းကပဲ Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ်ဆွေးနွေးညီနိုင်မှုတွေတင်းလာနေမှာစတင်ပြီးနောက်တစ်ရက်မှာအဆုံးသတ်ဖို့စီစဉ်ထားပေမဲ့နောက်တစ်ရက်ထပ်တိုးပြီးဆွေးနွေးခဲ့တဲ့အတွက်ကမ္ဘာဈေးကွက်မှာရက်ခတ်နေတဲ့အပြန်အလှန်သွင်းကုန်ကိုတုံးမြင်ကောက်ခတ်နေတဲ့ပြဿနာကိုဖြေရှင်းရမှာတိုးတက်မှုလက္ခဏာရှိတရက်ဖြစ်နေလဲမြင်တွေ့ခဲ့ကြရပါတယ်။နှစ်ဖက်ကြားသဘောတူညီချက်ရရှိနိုင်မယ်လို့မျှော်လင့်ချက်တွေနဲ့အတူအာရှတဝိုင်းဒေသကအစုရှယ်ယာဈေးတွေလည်းမြင့်တက်ခဲ့ပါတယ
်။တရုတ်နိုင်ငံကိုနေရာသားတွားရောက်ပြီးတော့တရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ရဲ့ခီးစဉ်အဆုံးသတ်လိုက်ပါပြီ။ပီကျင်းမြို့ကနေဒီကနေ့နေ့လယ်ပိုင်းကထွက်လာပြီးတော့အရှေ့မြောက်နေဆက်ဖက်ကိုဦးတည်ခုံအောင်လာတဲ့ကောင်ဆောင်ကင်ရဲ့အထူးရထားဟာမြောက်ကိုရီးယားနိုင်ငံထဲကိုကြာတာပြင်းနဲ့မနေ့ပိုင်းမှာဝင်มาဖြစ်ပါတယ်။တန်တမာရေးအရာရောစီးပွားရေးအရာပါမြောက်ကိုရီးယားရဲ့အဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကိုကင်ဂျွန်အွန်တွားရောက်တာတနက်မပြည့်ခင်တာဟာစုစုပေါင်း၄ချိန်ဖြစ်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဒုတိယအကြိမ်ထိပ်တီးတွေ့ဆုံကြဖို့ဖြစ်နိုင်ချေရှိနေချိန်မှာပဲဒီကိစ္စအတွက်တရုတ်နဲ့တိုင်ပင်ညီနိုင်တာဖြစ်မယ်ဆိုတဲ့ခန့်မှန်းချက်တွေကလည်းထွက်ပေါ်နေပါတယ်။တရုတ်ခီးစဉ်နောက်ဆုံးနေမှာတော့ပီကျင်းမြို့ပြင်ကစီးပွားရေးဇုန်မှာရှိတဲ့ဆေးဝါးထုတ်လုပ်ရေးစည်းရုံတစ်ခုကိုကောင်ဆောင်ကင်တွားရောက်ကြည့်ရှုခဲ့တယ်လို့တရုတ်နိုင်ငံကနေပြန်မထွက်ခင်သမ္မတရှီနဲ့နေ့လယ်စာအတူစားခဲ့တယ်လို့တောင်ကိုရီးယားအစိုးရပိုင်ယွန်းဟာသတင်းဌာနကပြောပါတယ်။ကင်နဲ့အတူဇနီရီဆိုဂျူလဲလိုက်ပါသွားတာပါ။ခီးစဉ်နဲ့ပတ်သက်လို့တရုတ်ဘက်ကရောမြောက်ကိုရီးယားဘက်ကပါအသေးစိတ်ထုတ်ပြန်တာမျိုးတော့မရှိပါဘူး။
ဗုဒ္ဓဟူးနေ့ညပိုင်းတွင်နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ရေးအစီအစဉ်ပြန်ဆနိုင်ဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအကြောင်းကြားထားပေမဲ့အခုချိန်ထိအကြောင်းမပြန်သေးဘူးလို့မြန်မာအစိုးရဘက်ကဆိုပါတယ်မကြာသေးခင်ကဘင်္ဂလားဒေ့ရှ်ဘက်ကထပ်မံပေးပို့ထားတဲ့ဒုက္ခသည်2000ကျော်စီးရင်မှလိုအပ်ချက်တွေရှိနေတာတွေပြန်တောင်းခံထားတာကိုလည်းပြန်လည်ဖြည့်ဆွက်ပေးပို့တာမရှိသေးဘူးလို့လည်းဆိုပါတယ်2000ကျော်စီးရင်တဲ့ကအယောက်600ကျော်စီးစစ်ထားပြီးဖြစ်တယ်လို့မြမအစိုးရကပြောပြီးမဲ့ဒီဒုက္ခသည်တွေနေရပြန်ရေးဘယ်တော့ပြန်ဆနိုင်မလဲဆိုတာတော့မရေမရာရှိနေတော့မဲဖြစ်ပါတယ်ဒီသတင်းကို VOA မြမပိုင်းသတင်းတောက်မေခါကစူးစီးတင်ပြပေးထားပါတယ်ရှင
်ပြီးခဲ့တဲ့နှစ်နိုဝင်ဘာလတုန်းကဒုက္ခသည်တွေပြန်လည်လက်ခံဖို့ပထမဆုံးအကြိမ်စီစဉ်ဆောင်ရွက်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရွေးကောက်ပွဲကြောင့်လည်းအစီအစဉ်ပြန်ဆရေးနှောင့်နှေးနေရပါတယ်မြန်မာဘက်ကတော့ဒုက္ခသည်လက်ခံရေးအစီအစဉ်ပြန်ဆဖို့ကြိုးပမ်းနေတယ်လို့နိုင်ငံသားရေးဌာနညွှန်ကြားရေးမှူးချုပ်ဦးစိုးဟန်ကပြောပါတယ်
။ဟောအဲ့ဒါကကျွန်တော်တို့အခုဆိုရွေးကောက်ပွဲလည်းပြီးပြီဆိုတော့ကျွန်တော်တို့မနေ့ကပေါ့နော်မနေ့ကကျွန်တော်တို့ကအမြဲတမ်းအတွင်းဝင်ဥပဒေတူကဘင်္ဂလားဒေ့ရှ်နိုင်ငံကြီးကိုကျွန်တော်တို့ခေါ်ပြီးတော့အဲဆွေးနွေးပါတယ်။ဆွေးနွေးရတဲ့မှာလည်းပါလဲဆိုတော့အခုကျွန်တော်တို့ဘင်္ဂလားဒေ့ရှ်မှာလည်းရွေးကောက်ပွဲပြီးသွားပြီဖြစ်တဲ့အတွက်နှစ်နိုင်ငံဒီပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေအတွက်ပြန်လည်ဆွေးနွေးမှုတွေပြန်ဆနိုင်ဖို့ကျွန်တော်တို့မနေ့ကခေါ်ပြီးပြောပါတယ်ခင်ဗျအဲတော့ပုံမှန်အပြင်တော့ तू က headquarters ကို तू ပြန်တင်ပြရမှာပေါ့လေအဲအဆုံးပြတာ headquarters ကဖြစ်နေတော့ तू ကပြန်တင်ပြပေးမယ်လို့ပေါ့ तू ပြောသွားတာပေါ့လေ
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမကြသေးခင်တုန်းကပေးပို့ထားတဲ့ဒုက္ခသည်လူ1000ကျော်စီးရင်တွေကအယောက်600ကျော်ကိုအပြီးသက်စစ်ဆေးပြီးပြီလို့လည်း तू ကဆိုပါတယ်
အခုကနောက်ထပ်ကျွန်တော်တို့ထပ်ရလာတာကဘင်္ဂလားဒေ့ရှ်ဘက်ကပေးရတာ2500ကျော်ရှိတယ်ကျွန်တော်တို့စီးရင်အဲအဲ့ဒီအခုမှလည်းကျွန်တော်တို့ရတဲ့ရရရင်ကျွန်တော်တို့ရှင်းနေတာ600နဲ့3ယောက်ကျွန်တော်တို့ရှင်းပြီးသွားပြီအဲ့ဒါလည်းမနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံကြီးကိုတခါတည်းပဲ စည်းရင်းတွေကျွန်တော်တို့အားပေးလိုက်တယ်ဟုတ်ကဲ့ဒါကျွန်တော်တို့ပြန်လဲလက်ခံရေးလုပ်ဖို့ကျွန်တော်တို့ကဟိုကျွန်တော်တို့ commit လုပ်ထားတာပေါ့နော်ဒီရထားတဲ့သဘောတူချက် arrangement ရအဲ့ဒီအတွက်ကျွန်တော်တို့ကအတော့ပုံမှန်လုပ်ရရှိတဲ့လုပ်ငန်းတွေဆက်လုပ်နေတာကြားပြတာပေါ့လေ
ဒါပေမဲ့ဒီစည်းရင်းတွေပေးဖို့တာမှာနှစ်နိုင်ငံသဘောတူထားတဲ့အချက်တွေပါမလာတာတွေရှိပြီးဒါတွေကိုပြီးခဲ့တဲ့နှစ်ထဲကပြန်လဲတောင်းခံထားပေမဲ့ခုချိန်ထိဘင်္ဂလားဒေ့ရှ်ဘက်ကပြန်လဲပေးဖို့တာမရှိသေးဘူးလို့လည်းဦးဆိုဟန်ကဆိုပါတယ်ဒုက္ခတဲ့နေရရင်ပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားနားလည်မှုစာကြုံလွှာချုပ်ဆိုခဲ့တာအခုဆိုတစ်နှစ်နီးပါးရှိပါတော့မယ်နိုဝင်ဘာလတုန်းကပြန်လဲလက်ခံရေးပထမဆုံးလုပ်ပေမဲ့မအောင်မြင်ဖြစ်ခဲ့ရပြီးအဲ့ဒီနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကသူတို့နိုင်ငံတွင်ရွေးကောက်ပွဲတွေရှိတာကြောင့်ရွေးကောက်ပွဲအပြီးမှဒီလုပ်ငန်းစဉ်ပြန်လုပ်ဖို့သဘောတူထားတာပါရွေးကောက်ပွဲအပြီးမှပြန်လုပ်ဖို့သဘောတူထားတာကြောင့်2019ဇန်နဝါရီလအတွင်းပြန်လည်လှုပ်ဆောင်ဖို့ရထားခဲ့ပေမဲ့အခုချိန်မှာတော့ဒီအစီအစဉ်နဲ့ပတ်သက်လို့ဘယ်တော့စမလဲတေချာမပြောနိုင်သေးဘူးလို့မြန်မာအစိုးရဘက်ကဆိုလိုက်ပါတယ်ရွှေဂျာဒုက္ခသည်တွေကိုစီစစ်လက်ခံသွားဖို့မြန်မာအစိုးရကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောကုလသမဂ္ဂနဲ့ပါသဘောတူစာချုပ်တွေထိုးခဲ့ပေမဲ့နိုဝင်ဘာလပြန်လည်လက်ခံရေးအစီအစဉ်မှာတော့မြန်မာဘက်ကကုလသမဂ္ဂနဲ့ညှိနှိုင်းမှုမရှိခဲ့သလိုဒုက္ခသည်တွေနေရပြန်လောက်တဲ့အခြေအနေမရှိသေးဘူးလို့ကုလသမဂ္ဂကအဲ့ဒီတုန်းကတုံ့ပြန်ပြောဆိုခဲ့တာရှိပါတယ်နိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စစ်ဆက်ဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ်ဦးချန်းအေးကတော့ပြန်လည်လက်ခံရေးပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံလိုလက်မှတ်ရေးထိုးထားတဲ့အတိုင်းနိုင်ငံတကာအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့သူကဆိုပါတယ်
။ကုလသမဂ္ဂနဲ့ကျွန်တော်တို့နဲ့ကလက်မှတ်ထိုးတာရှိတယ်။ဂျွန်လ6ရက်နေ့2018တုန်းလက်မှတ်ထိုးတာလေ။ဆိုတော့ကျွန်တော်တို့နဲ့ UNHCR UNDP နဲ့ထိုးထားတဲ့ဟာကဘင်္ဂလားဒေ့ရှ်နဲ့ကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်တဲ့ဟို repatriation ကိုလုပ်နေတဲ့ဟာကိုဒီ UN ဖွဲ့စည်းတွေကကျွန်တော်တို့လိုအပ်တာတွေကိုညီဖို့အဲ့ဒါကြောင့်မို့လဲသူတို့ကိုကျွန်တော်တို့ကအခုဒီရခိုင်ပြည်နယ်ဗိုလ်တီတောင်နယ်မောင်းနှောင်းမှာရှိတဲ့ကြေးဝါတွေကိုသွားပြီးတော့သူတို့ကိုကျွန်တော်တို့က assess အကဲဖြတ်တဲ့ဟာပေါ့လေ assessment ကိုကျွန်တော်တို့ကလွတ်လွတ်လပ်လပ်လုပ်ခွင့်ပေးတာအခုဆိုလို့ရှိရင်တတိယဟိုရောက်နေပြီအချိန်ရောက်နေပြီကျွန်တော်လေဟိုပထမနဲ့ဒုတိယနဲ့ပြီးသွားပြီကြီးရောပေါ့50ကျော်ပြီးသွားပြီအခုတတိယအခုလုံနေတယ်ပေါ့နော်16ရွာလုံနေတယ် project အလုံးပထမအဆင့်မှာ project 35ခုအခွင့်ပြုပြီးပြီ
ဘင်္ဂလားဒေ့ရှ်မြန်မာနှစ်ဖက်အာဏာပိုင်တွေဘက်ကတော့ဒုက္ခသည်ပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုဆက်လုပ်သွားမယ်လို့ပြောနေပေမဲ့တိတိကျကျဘာမှမရှိသေးပါဘူးတစ်ချိန်တည်းမှာပဲရခိုင်မြောက်ပိုင်းဘူးတီတောင်မှာလုံခြုံရေးရဲကင်းတွေကိုအေးအေးလက်နက်ကင်အဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်ဒေသရင်းလုံခြုံရေးစိုးရိမ်စရာတွေရှိနေပြီးစစ်စင်ရေးတွေဖြစ်လာမဲ့အနေအထားတွေလည်းရှိနေတာကြောင့်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးဟာမရေမရာဖြစ်နေတယ်လို့ပြောရမှာပါလက်ရှိအချိန်မှာတော့နိုင်ငံတကာဘက်ကရိုဟင်ဂျာလို့သတ်မှတ်ထားပေမဲ့မြန်မာအစိုးရဘက်ကတော့ဒီအတုံးနှုံးကိုအခုချိန်ထိလုံးဝလက်မခံသေးပါဘူးရှင်
။မိခသတင်းပေးပို့ထားတာပါအခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပဲဆက်လက်ပြီးတော့တင်ပြပေးပါဦးမယ်။မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့အကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်နဲ့ရသေးတောင်မြို့နယ်အဆက်တွေမှာပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေစေလို့နယ်လက်အရက်ဖက်အပြည့်ရစောင့်ကြည့်အဖွဲ့တွေကပြောပါတယ်ရခိုင်ဒေသအတွင်းစီရေးအရှိန်မြင့်လာတယ်လို့ဒေသခံရွာသားတွေကလည်းလူအခွင့်အရေးချိုးဖောက်ခံရမှုဖြစ်စဉ်တွေရှိလာတယ်လို့လွှတ်တော်ကိုယ်စားလှယ်တွေနဲ့စောင့်ကြည့်သူတွေကဆိုပါတယ် VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်နဲ့ရတိတောင်မြို့နယ်အစတွေမှာမြမသမတော်နဲ့ရခိုင်လက်နက်ကင်ဖွဲ့ AA တို့ကြားပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားနေတယ်လို့တိုက်ပွဲဖြစ်ပွားရာဒေသတွင်းရွာသားတွေအနေနဲ့လည်းစစ်ဘေးဒဏ်ကိုခံနေရပါတယ်မနေ့ကအင်္ဂါနေ့ညနေပိုင်းမှာရေတိတ်တောင်မြို့နယ်ရေဘုတ်ရွာနဲ့မောင်ဖြူရွာကြားကြောင်ချာဆောင်တီရနဲ့ကြောက်တော်မြို့နယ်ဆက်ရူချောင်းဆက်ပိုင်းမှာစိုက်ပွဲဖြစ်ပွားနေတယ်လို့ရခိုင်ပြည်နယ်အရပ်ဖက်အပြည့်ရစောက်ကြီးရေးဖွဲ့ဝင်ဥစော်ဝင်းကပြောပါတယ
်။ကောင်မောရွာအင်းကိုကောင်မောရွာနဲ့နေနေကလမ်းဝေးကိုဟိုနိုင်ရွတ်ဘာလို့ဆိုရင်တော့တိုက်တော့ပြီလို့ပြောရတယ်ခင်ဗျ။
ရခိုင်ပြည်နယ်အရပ်ဖက်အပြည့်ရစောက်ကြီးရေးဖွဲ့တွေအနေနဲ့ကြောက်တော်ဗူရီတောင်ရေတိတ်တောင်မြို့နယ်ဒီဘက်မှာစိုက်ပွဲဖြစ်ပွားမှုအခြေအနေတွေကိုတွားရောက်လေ့လာစစ်တမ်းယူနေတာပါ။ကြောက်တော်မြို့နယ်တောင်မင်္ဂလာကျေးရွာစစ်ဆောင်စခန်းမှာခိုးလုံနေတဲ့ရိုးချောင်းဒေသခံတူကတော့တိုက်ပွဲဖြစ်စဉ်ကိုမသိရပေမဲ့ပြစ်ခတ်တံတွေကြားနေရတယ်လို့ပြောဆိုပါတယ်
။ဒါတော့ကြားရပါတယ်။ဟိုနေရာတွေကြားတော့ကျွန်တော်တို့အတိအကျမသိဘူးခင်ဗျ။ရိုးချောင်းဘက်မှာတော့နေနိုင်လို့လို့ပါပဲအတန်းတော့ကြားရတယ်။ ဒီလိုတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့ရခိုင်တမရော်ပြန်ကြားရေးတာဝန်ခံခိုင်တုခါကခုလိုပြောပါတယ်။အဲမှာမှုတွေကတော့ရှိနေကြတယ်ဒါမျိုးလို့ဘာဖြစ်လဲဆိုတဲ့ကြတော့ကျွန်တော်လည်းမပြောနိုင်သေးဘူးဒီနေ့ဒီနေ့အပ်လိုက်လို့ရမလားသူမနေ့ကလည်းပလဲဝါမျိုးနဲ့ဒိုးချောင်းဝါယွာနီးမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ခိုင်တုခါကဆိုပါတယ်။
ဒီလိုတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့တမရော်ဘက်ကသတင်းထုတ်ပြန်တာမတွေ့ရသေးဘူးလို့ရခိုင်ပြည်နယ်အနောက်ပိုင်းတိုင်းတမရော်သတင်းပြောခွင့်ရသူအပါအဝင်တမရော်သတင်းမှပြန်ကြားရေးဖွဲ့သွေးဖက်သွေးမှုကိုဆက်သွယ်ခဲ့ပြီမဲ့လဲဆက်သွယ်လို့မရခဲ့ပါဘူး။ရခိုင်ပြည်နယ်တွင်တမရော်နဲ့အေးအေးအရာစစ်ရေးသိမ်းမှမှုတွင်တိုက်ပွဲဖြစ်ပွားရာဒေသခံရွာသားတွေကလည်းစစ်ဘေးသိမ်းရ
ก็เราพ่อกันดิยันนั้นยิ่งฟังแค่รู้ปีตุลุต่อทักกูพิวคอมดีกูที่กันได้มาลายยาวตั้งใจมุ่งดูสิ่งนี้แค่ได้รู้ลุต่อกูสิเลยอู่อ่างตั้งชื่อกับพี่ว่าเลยฉันต้องยุ่งเราเรื่องตัวดีมาตั้งเชลีเป็นอะไรคนยังนี่ก็บ่เนาะตัวเราดียอดันนี่ข้ามายังอาชาวดีเต็มหูตัวก็วัดดีสาบุตรเสมงเลยไปต่อเป็นอะไร
เพราะเอ็งเล่มมาดีเต็มร้อยนะอุ้งเนี่ยตัวเดียวลูกจ่อเลยตัวเราก็ดีดีตั้งแต่เต็มเขาบุบบ่เจ้าชิวเตะลูกจ่อละเว้ยเอ็งนึกว่าตัวเราเต็มบีร์ยันนั่นมึงเนี่ยชิดเลยอะไรอย่างไรเจ้าเลยบอกตัวเราเวสต์ตัวเปียเด็กกับติลูตัวเราเปียขวบีอ่ะเอ็งลุ้นที่ไหนมีเราเปียไรเดี๋ยวลูกจ่อวันเนี่ยถ้าเป็นปีกระดิษฐ์เส้นบ้านนั่นจะคนยันนี่รู้ง่ะแต่พอพี่ป่วยอ่ะตีร่างก็ยี่กองช่างเจียวเอาช่วยมือมองทุนไลน์เนี่
အောက်ရှိရေမုံကတော့တော်တော်များများကိုအခုတည်းကနာကျင်နေပုံပဲဗျဒီနာတစ်ဖက်စီရင်နာမကြတော့ဘူးဒီဖက်နာနားလေကြိုက်တဲ့နာကျင်တယ်ညနာတော့ပိတ်ချူဥကောင်းတွေကိုတနက်ပေါင်နေတဲ့တော့ကျူတယ်အဲ့လိုကြီးပြောရကြဒီကောင်းချောင်းသေးတာခံနေကတော့တမရော်ကနေစည်ရေးကိစ္စအတွက်ရွာသားဆက်တူဦးကိုလမ်းပြဖြစ်ခေါ်ယူတုံးပြတဲ့ကိစ္စမှာမီဒီယာတွေကိုဖြေချနေကိစ္စကိုအကြောင်းပြုပြီးဖန်ဆီးထားတယ်လို့ပြောဆိုနေ ဒီမိုကရေစီကျင့်စဉ်ရလွတ်လပ်စွာသတင်းပေးခွင့်သတင်းရယူခွင့်ကိုပြည်ပြန်သားစီတရားစွဲဆိုထားပါတယ်။ Democracy ကျင့်စဉ်ရလွတ်လပ်စွာသတင်းပေးခွင့်သတင်းရယူခွင့်ကိုပြည်ပြန်သားစီတရားစွဲဆိုရလို့ရဟာမဖြစ်သင့်ဘူးလို့ပူရီတောင်မြို့နယ်မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ဆောင်ရွှေကပြောပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ၄ရက်နေ့မှာပူရီတောင်မြို့နယ်မှာရှိတဲ့နေ့ကျစောက်ရဲကင်းစခန်း၄ခုကိုအေအေဘက်ကစီးနင်းတိုက်ခတ်ခဲ့ပြီးရဲသားဘက်ဝင်၁၃ဦးကြာဆုံးပြီးလက်နက်၄၀ခ ပြည်သူတွေရဲ့အသက်တာကိုကြိုးပမ်းမှုတွေကိုအပေးချောင်းသမရတို့နဲ့ထောင်ဆက်ချက်ကိုနှစ်လပိုင်းကြောင့်သိရခံရွာသားတွေနေရာကနေတင်းချောင်းနေရာမှုလူခုရေးချိုးပွားမှုဖြစ်စဉ်တွေပုံမူခံရမယ်လို့လည်းရခိုင်ပြည်နယ်အရက်ဖက်အပြည့်ရဆောက်ယူရေးဖွဲ့တွေကပြောပါတယ်ခင်ဗျာ။နိုင်ကွင်းအင်တာနက်ပေးပို့ထားတာပါ။
voa အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကို voa.internet.com မှာနားဆင်နိုင်သလို voa ရဲ့ Facebook စာမျက်နှာ voa Burmese News မှာလည်းအခုထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းမှာပဲနားဆင်နိုင်ပါတယ်ရှင်။ အခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှမ်းမှာတော့ KIO ထိန်းချုပ်နယ်မြေမှာရှိတဲ့ IDP စခန်းရှိတဲ့နေရာတွေမှာရာသီဥတုဆိုးဝါးပြီးဒီရပိုင်းနှင်းထူထပ်နေလို့စစ်ပေးရှောင်တွေအနေနဲ့သွာလာနေထိုင်ရေးခက်ခဲနေပါတယ်။အထူးသဖြင့်ရှစ်စစ်ရှောင်စခန်းမိုင်းတိုင်အမှတ်6စခန်းမှာမနေ့ကညပိုင်းကစပြီးရာသီဥတုပြင်းထန်လို့ကလေးတွေတက်နေတဲ့အသင်းတော်ကျောင်းတွေကိုလည်းပိတ်ထားလိုက်ရပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ကချင်ပြည်နယ်မြောက်ပိုင်းကကေအိုင်ကိုထိန်းချုပ်နေမိမှာရှိတဲ့စစ်ဆောင်စခန်းနေအထူးသဖြင့်မိုင်းတိုင်အမှတ်6ဖရဲစစ်ဆောင်စခန်းဘက်မှာမနေ့ကဇန်နဝါရီ၈ရက်ကစပြီးဒီနေ့အထိစီးနှင်းနေကြနေလို့စစ်ဆောင်တွေအနေနဲ့ပြင်းထန်တဲ့ရာသီဥတုတံကိုခန်းစားနေရပါတယ်။ကလေးတွေအတွက်ဖွင့်ထားတဲ့အသင်းတော်ကျောင်းတချို့ကိုလည်းပိတ်ထားလိုက်ရတယ်လို့ကချင်စစ်ဆောင်စခန်းတွေကိုအကူအညီပေးနေတဲ ခဲ့တဲ့အနေအထားရှိရပါတော့။အလွယ်တကူသွားလို့လည်းမရတဲ့အနေအထားရှိရယ်။လက်တလို့အနေအထားရဆိုရင်လည်းအဖက်ကိုရောက်ဖို့တော်တော်လေးကြိုးစားရတော့အဖက်မှာရှိတဲ့ IDPD အနေနဲ့ကြတော့ဒီဆောင်ဂရီတန်ကိုအလူးလေးပြန်ခတ်နေရတဲ့အနေအထားမှာရှိပါတယ်။ကျောင်းကိုပိတ်ထားရတာပေါ့နော်။ဆောင်ဂရီဖြစ်တော့အရင်အေးခဲတဲ့အတွက်ကြောင့်ကျောင်းမှာကျတော့ဒီဟစ်တာရောဘာလို့ဆိုတာမရှိဘူးလေ။ရိုးရိုးကျောင်းမဲ့ဆိုတော့အဲ့ဒီအနေအထားမှာကလေးတွေတွေ့ဆိုတော့ကျောင်းသွားဖို့ကလုံးဝအဆင်မပြေဘူးပေါ့။အဲ့ဒါကြောင့်သူတို့အတွက်လဲကျောင်းပိတ်ထားရတဲ့အနေအထားရှိတာဖြစ်ပါတယ်။
ကချင်ဒေသမှာဆက်ဆောင ဒုက္ခသည် စခန်းတွေကို 2017 လောက်က စပြီး ဖွင့်ခဲ့လို့ အခုဆိုရင် 10 နှစ်တည်း ရောက်နေပါပြီ နိုင်ငံတကာ အကူအညီတွေကလည်း 2016 က စပြီး ရောကြသွားလို့ လူတယောက်ကို အရင်က လစဉ် ထောက်ပံ့ကြီး 1000 ပေးခဲ့ပြီးမဲ့ အခု လျှော့ပြီး ပေးနေရတာပါ KIO ထိန်းချုပ်နယ်မြေမှာ ဆက်ဆောင် စခန်း 20 ရှိပါတယ် ကချင်နယ် ရှမ်းမြောက်ဒေသ နှစ်ခုပေါင်း ဒုက္ခသည် စခန်းက 180 ကျော် ရှိပြီး လူဦးရေက 33,000 ကျော်ပါတယ် အဲအတွက် စားနပ်ရိက္ခ လိုအပ်ချက်နဲ့ အေးအီးတန်ခန့် ဝတ်စားတွေရဲ့ လိုအပ်ချက်ကမြန်မာ နေရလို့ စပေးရှောင် ရေးကိစ္စတွေကို ကူညီဖြည့်ရှင်းပေးနေရဲ့ ကချင် ငင်းညာရေးကွန်ရက်က ဒေါက်ခွန်ဂျာက အခုလိုပြောပါတယ်
အဓိကတော့စားရေးနံပါတ် 1 ပေါ့ ဒုတိယကတော့ဒီနေထိုင်ရေးပေါ့ တော်တော်များများနေရာမှာဆို တိရွဲ့တွေကျူပြီးတော့မှစားဆရာတောက်ဆရာတွေခက်ပါတယ်ဒီမြောက်ပိုင်းကရေခဲတဲ့နေရာတွေမှာ ဒီတရုတ်နိုင်ငံကိုတွားပြီးတော့အလုတ်ကင်စားတောက်ရတာတွေဆိုလည်းအင်မတန်များလာတယ်ပေါ့ခါတိုင်းနဲ့ချက်ကိုအဆမတန်များနေတယ်ဘယ်လောက်ရှိများလဲဆိုရင်ကျမတို့ဒီမူဇယ်နဲ့ဒီခြေကောင် gate ပေါ့နော်အဲ့ဒီကနေ gate မှာဆိုရင်ညနေ9နာရီလောက်ကနေတန်းစီတာ9နာရီလောက်တန်းမှာဟိုဘက်ကကူးလို့ရနေတယ်ဒါတရားဝင်ဝင်နဲ့အခွင့်အရေးတွေပဲရှိသေးတယ်တရားမဝင်မနဲ့နယ်ဇက်ကိုဖြတ်တော်ပြီးတော့မှလုတ်ကင်စားတောက်နေရတာဘယ်လောက်များမှမသိဘူးပေါ့ အခုလို့ဆိုရင်ဒါရေခဲတဲ့နေရာလူတွေဘယ်လိုရှင်းတန်းနေလဲဆိုတာကျမတို့ဘယ်လိုမှ
ကချင်ပါဝင်မြန်မာနိုင်ငံရှမ်းမြောက်ပိုင်းဒေသကစည်ရေးလှုပ်ရှားမှုတွေကိုလေးလာကြရထားပြီးဆွေးနွေးပွဲလုပ်မယ်လို့မြန်မာကာဝေးဦးစီးချုပ်ကထုတ်ပြန်ထားကြောင်းဒေသတွင်းမြန်မာစစ်တပ်နဲ့ KIA ကြားစည်ရေးတင်းမှောက်မှုကတော့အတန်ငယ်အေးနေပါတယ်ဒါပေမဲ့ဇန်နဝါရီ9ရက်နေ့ကကချင်ပြည်နယ်တနိုင်းမြို့ဒုက္ခသည်စခန်းကတူနေအောင်ဟင်းစားအတွက်၅ဖန်ရင်မီးမြှုပ်မိုင်းနေမိလို့မြေကြီးနားဆေးရုံမှာရေးပေါ်ကုသခံယူရတာမျိုးရှိသလိုရှမ်းမြောက်ဒေသမှာရှမ်းလက်နက်ကင်တပ်တွေကြား ပြီးတော့ရှမ်းနဲ့တောင်းလက်နက်ကင်တက်တီကြားမှာတိုက်ပွဲတွေကြောင်းလဲကချင်နဲ့ရှမ်းဆစ်ဆောင်လူဦးရေဟာနေတိုင်းတိုးနေရလို့ဒေါ်ခွန်ကြားကပြောပါရယ်။
ကိုယ်စော်ထည့်သတင်းပေးပို့ထားတာပါအခုဆက်ပြီးတော့ထိုင်းနိုင်ငံအတွင်းတရားမဝင်နိုင်ငံခြားအလုသမားတွေကိုဖမ်းဆီးနေတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။ထိုင်းနိုင်ငံစမုတ်ပရခရိုင်တွင်မှာ တရားမဝင်နိုင်ငံသားအလုသမားအများဆုံးနေထိုင်တဲ့နေရာတွေကိုပိုက်ဆိတ်တိုက်ရှာဖွေဝင်ရောက်ဖမ်းဆီးရမှာမြန်မာအများဆုံးပါဝင်တဲ့နိုင်ငံသား 96 ဦးကိုဖမ်းဆီးခဲ့ပါတယ်။ဒါဟာတရားမဝင်နိုင်ငံသားအလုသမားတွေကင်းစင်ပပျောက်ရေးမူဝါဒကိုဆက်လက်အကောင်အထည်ဖော်နေတာဖြစ်တယ်လို့လည်းထိုင်းအာဏာပိုင်တွေကပြောဆိုခဲ့တဲ့အကြောင်းကိုမန်အီးမာကသတင်းပေးပို့ထားပါတယ်ရှင်။ထိုင်းလူဝင်မှုကြီးကြပ်ရေးနယ်မြေရဲတပ်ဖွဲ့ဝင်တွေစစ်တပ်နဲ့
ဖိယိုင်ဖုံးတော်ကြီးကြောင်းအနီးကနိုင်ငံသားတွေအများဆုံးနေထိုင်နေကြတဲ့အဆောက်အဦးခြောက်လုံးကိုဇန်နဝါရီလ10ရက်နေ့မနက်ပိုင်းကအာဏာပိုင်တွေကဝန်ဝန်ပိတ်ဆို့ပြီးတိုက်ခန်းတွင်းကလူတွေကိုခေါ်ထုတ်ဖမ်းဆီးစစ်ဆေးခဲ့တာပါအဆောက်အဦးခြောက်လုံးတွင်မှနေထိုင်နေကြတဲ့မြန်မာလာအိုကမ္ဘောဒီးယားနိုင်ငံသားသုံးရာ96ဦးကိုတပ်တွေကအထောက်ထားဆောင်ရွက်စာတမ်းနေနဲ့နိုင်ငံကူးလက်မှတ်မ
ကဆိုပါတယ်မြန်မာရှေ့ပြောင်းလူသမားအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့အခုလိုပြောပြပါတယ
်ဒီစာရေးဆက်တဲ့အထောက်အထားကိုကြည့်မယ်အလုံးပြည့်စုံတဲ့လူတွေပြန်လှုပ်လိုက်မယ်အဲ့တော့ညီဆရာဦးရင်းနဲ့ညီဆုံးနေတဲ့ပုံကိုပေါ့နော်ဥမာဝက်ဘမက်ဒီအတင်းဆောင်ဖြစ်နေတာတို့တက်တမ်းပီဇာကျော်လုံးနေတာတို့အထောက်ထားမဲ့တာတို့အလုတ်ကင်မှားရင်းနေတာတို့အမျိုးစစ်ကြည့်လိုက်တဲ့ခါမှာနောက်ဆုံးကျွန်တော်တို့ဒီမြန်မာတန်ရုံကတော့အတူပြည့်ချက်ရတော့ကျွန်တော်96ဦးကမှားရင်းနေရပြည်ကျွန်တော်တို့အရေးကြီးလို့ပြောတယ်ခင်ဗျာသုံးမျိုးခဏမြန်မာကမ္ဘောဒီးယားလောက်တမတို့တော့ကျွန်တော်တို့အများကြီးမှာတော့ကျွန်တော်တို့ကအများဆုံးပေါ့ဟုတ်တယ
်ဖန်စီလိုက်တဲ့အလို့သမားတွေဟာတရားမဝင်ခိုးဝင်လာသူတွေ overstay နေထိုင်ခွင့်တက်တန်းလွန်နေသူတွေအလို့သမားဆိုင်ရွက်စာတမ်းပြနိုင်ပေမဲ့တတ်မှတ်ထားတဲ့နေမျိုးကိုကြော်ပြီးအလို့လောက်ကင်နေကြတာတွေနဲ့လုပ်ငန်းပိုင်ရှင်နာမည်တွေမတိုက်ညီတာတွေကြောင့်ထိုင်းဥပဒေပုံမှန် BE2522 နဲ့အရေးယူသွားမယ်ဆိုတဲ့အကြောင်းထိုင်းလာဝကဦးစီးအရာရှိနိုင်ထနုံဆက်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။2019ခုနှစ်စပိုင်းမှာအခုလိုမျိုးအလို့သမားအများစုနေထိုင်ရာနေရာဖြစ်တဲ့သမုတ်ပရာကန်ခရိုင်ကိုအင်အားနဲ့ဝင်ရောက်ဖမ်းဆီးခဲ့တာဟာအစိုးရရဲ့ချမှတ်ထားတဲ့တရားမဝင်နိုင်ငံသားအလို့သမားကင်းစင်ပပျောက်ရေးမူဝါဒကိုဆက်လက်အကောင့်ထဲပေါ်နေတာဖြစ်တယ်လို့လည်းထိုင်းရနာပိုင်းကပြောဆိုခဲ့ပါတယ်ရှင်
။မအေးမှသတင်းပေးပို့ထားတာပါ။ဒုတိယပိုင်းနိုင်ရွယ်မှာအပတ်စဉ်ကဏ္ဍတွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇန်နဝါရီလ9ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 1543ညလိုင်းဒိုမီတာ25 kHz 11803ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းအပတ်စဉ်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာစောင်းရာသီမှာအဖြစ်များတဲ့ရောဂါတွေကိုသတိပြုဖို့လိုအပ်တဲ့အကြောင်းနဲ့ဥကြောဇန်တာရဲ့မြန်မာအရေးသုံးသပ်ချက်ကိုထုတ်လွှင့်တဲ့အခါမှာတော့
ဒီမဆွနေရခိုင်ပြည်မှာကအရွယ်ကောင်းသူတွေမရှိသလောက်ဖြစ်နေတယ်။ပညာရတဲ့လည်းမရှိသလောက်ဖြစ်နေတယ်။ပညာရတဲ့ကနေငညာရောက်အလုံးလုံးတာတွေပါတယ်။တချို့လူငယ်လူရွယ်တွေကျတော့လက်ရှိဘဝရေးအခြေအနေကြောင့်ရောအိမ်ရဲ့အခြေအနေကြောင့်ရော
လက်ရှိရခိုင်ရေးနဲ့ပတ်သက်ပြီးဂျမနီနိုင်ငံဘာလင်တက္ကသိုလ်ကတိကဟောင်းမြမရေးရာသူတေတီဥခင်မောင်စောနဲ့ဥကျော်ဇန်တာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်။နောက်ပိုင်းမှာတော့တပတ်တွင်းအားကစားသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။လူတွေနေတိုင်းဆေးတောက်ရမယ့်အချိန်ကိုအမြဲတည်းရဖို့ဆိုတာသိတော့မလွယ်ပါဘူး။ဒါပေမဲ့ဆေးတွေနေတိုင်းတောက်နေရသူလူနာတချို့တွေခန္ဓာကိုယ်ထဲထည့်ထားတဲ့ပစ္စည်း implant တစ်မျိုးနဲ့အစားထိုးနိုင်မယ့်နည်းလမ်းတွေထွက်ပေါ်လာဖို့အလားအလာတွေရှိနေပါပြီ။လူအရေးပြားအောက်ထဲထဲတဲ့ယောဂအမျိုးမျိုးတွေအတွက်ဆေးတွေပြန်ပြီးဖြည့်နိုင်တဲ့ပစ္စည်းတမျိုးကို American ပြည်ထောင်စု Texas ပြည်နယ် Houston မြို့ဓာတ်ခွဲခန်းတစ်ခုမှာတည်ထွင်စမ်းသပ်နေပါတယ် Houston မြို့ Methodist Research Institute ကနေ VOA သတင်းတောက် Elizabeth Lee ပေးပို့ထားတဲ့သတင်းလွှာကိုနန်းလောင်ကပြောပြပေးပါမယ်ရှင
်အရေးပြားအောက်ထဲထားတဲ့သေးငယ်တဲ့ပစ္စည်းလေးကတစ်ဆင့်လူခန္ဓာကိုယ်ရဲ့ဆေးတွေကိုအရောက်ပို့လို့နိုင်မယ့်နည်းလမ်းတွေကိုတိကဓာတ်ခွဲခန်းမှာစမ်းသပ်နေပါတယ် Houston Methodist သုတေသနဌာနကပညာရှင် Alexandro Gratini ကအခုလိုရှင်းပြပါတယ်
These implants are inserted under the skin of patients and then deliver the drug.
လူနာရဲ့အရေးပြားအောင်မှာထိုးသွင်းပြီးတော့ထည့်ထားတဲ့ဒီပစ္စည်းလေးတွေကနေဆေးတွေကိုတတ်မှတ်တဲ့အချိန်ထိထုတ်လွှတ်ပေးနေမှာပါ။လပိုင်းဒါမှမဟုတ်နှစ်ပိုင်းထိတောင်ဆေးတွေထုတ်ပေးနိုင်မှာပါ။ဆေးတွေအလုံးကုန်သွားတဲ့အထိဇက်တိုက်ထုတ်ပေးနေမှာပါ
။ဒီလို implant ပစ္စည်းအမျိုးမျိုးတွေကဆေးတွေကို nano channels နည်းနဲ့လူခန္ဓာကိုအမြေပါတွေထဲကိုပို့လို့ပေးတာပါ။Houston Methodist သုတေသနဌာနကပညာရှင်နောက်သူဖြစ်တဲ့ Muro Ferrari ကလည်းဒီပစ္စည်းလေးအလုံးလုံးပဲပုံကိုအခုလိုဆက်ရှင်းပြပါတယ်
။ They end up acting like glands are like
artificial လူခန္ဓာကိုယ်တွေကပုံမှန်ဂလန်းတွေအလုံးလုံးတဲ့ပုံစံအတိုင်းဒီပစ္စည်းလေးတွေကဂလန်းတူလိုမျိုးအလုံးလုံးကြပါတယ်။လိုအပ်လာရင်ခန္ဓာကိုယ်တွေကမော်လီကျူးလေးတွေကိုတောင်ထုတ်ပေးပါတယ်
။ Nano Channel နည်းနဲ့ဆေးတွေပို့လို့ပေးတဲ့စနစ်ကဆေးတွေကိုပုံမှန်အတိုင်းဆက်တိုက်ပို့လို့ပေးဖို့ဒါမှမဟုတ်အဝေးကနေထိမ့်ပြီးတော့ပို့လို့ဖို့ဆိုပြီးတော့နီလန်းမျိုးပါဝင်ပါတယ်
We decided to invent and develop the system that can be remote
controlled. ကျွန်တော်တို့ဒီထိုင်တဲ့စနစ်ကတော့ခန္ဓာကိုယ်ရဲ့ထည့်ထားတဲ့အဲ့ဒီပစ္စည်းကလေးကိုလက်ကင်ဖုံးဒါမှမဟုတ် Bluetooth away thing control ကနေထိနေစနစ်ဖြစ်ပါတယ်။ဒါကြောင့် Siri ကိုအတိုးလျှော့လုပ်တာရက်ပစ်တာမျိုးတွေကိုယ့်ဘာသာလုပ်နေမှာတယ်
။ဒီပစ္စည်းတွေရဲ့အရွယ်အစားကတော့အမျိုးမျိုးရှိသလိုတွေးတိုးယောဂါအဆင့်မြင့်ခက်ခဲတဲ့ယောဂါနဲ့ HIV ကူးစက်မှုကာကွယ်ရင်းနဲ့ Cancer လိုယောဂါမျိုးတွေအထူးအောင်အသုံးချနိုင်ပါတယ
်။ So what we have envisioned is a device, a tiny little device is
စံစည်းလောက်အရွယ်အစားရှိတဲ့ဆေးထုတ်လွတ်မဲ့ပစ္စည်းကလေးထုတ်လုပ်နိုင်ဖို့ကျွန်တော်တို့မျှော်မှန်းထားပါတယ်။အဲ့ဒီပစ္စည်းလေးတွေကိုအက်ကလေးကတဆင့်ထိုးသွင်းနိုင်ပါတယ်။ Cancer ယောဂါဝေဒနာရှင်တွေရဲ့ Cancer အကျိတ်ထဲကိုဒီပစ္စည်းလေးထိုးထည့်ထားပြီးတော့အကျိတ်ထဲမှာရင်ဆေးတွေပို့လွှတ်မှာဖြစ်ပါတယ်။
နောက်ထပ်ဖြစ်နိုင်ခြင်းရှိတဲ့တီထွင်မှုကတော့အဝလွန်ယောဂခံစားနေရသူတွေအတွက်သူတို့ရဲ့အစာအသောက်ပုံစံကိုမပြောင်းဘဲခန္ဓာကိုယ်ရဲ့အစီအရေကြအောင်ကူညီပေးနိုင်ဖို့ပါ။အာကာသယဉ်မှုတွေကြုံတွေ့ခဲ့ရတဲ့ပြဿနာကိုဖြေရှင်းနိုင်ဖို့အတွက်လဲနာနိုနည်းပညာနဲ့ထုတ်လုပ်ထားတဲ့ implant လေးတွေကိုအာကာသစူဇန်လေ့လာရေးဌာန NASA ကလည်းသုတေသနလို့စံသပ်နေပါတယ
်။ Once they go in space they tend to lose muscle and as well as bone density.unless they work out
အကန္တရဲကိုရောက်သွားတဲ့အခါကုလက်ချက်နိုင်ရတာမလို့ရင်ခန္ဓာကိုယ်ကျွတ်သားတွေတင်းငယ်သွားနိုင်တယ်လို့အရိုးစစ်တွေပွာလာတဲ့ပါတယ်ဒါကြောင့်ကျွတ်သားတွေတေးသွားတာမျိုးမဖြစ်အောင်ကာကွယ်ဖို့တိကျတဲ့ဆေးဝါးတွေရအောင်ကျွန်တော်တို့အာယူဆိုင်လုပ်ကန်နေပါတယ်နောက်ပြီးအကန္တရဲကိုတိရစ္ဆာန်တွေလည်းဆေးလွတ်ထားပါတယ် တရိတ်ဆန်ရဲ့ကိုယ်ထဲ implant ပစ္စည်းလေးကိုနှစ်လစာဆေးထည့်ပြီးတော့ဆေးလွှတ်ခဲ့တာပါအဲ့ဒီကရတဲ့အချက်လက်အားလုံးကိုကျွန်တော်တို့စမ်းစစ်သုံးသပ်နေပါတယ
် HIV ကကွယ်တားဆီးရေးအတွက်အသုံးနဲ့ implant ပစ္စည်းလေးတွေကို၃နှစ်အတွင်းစမ်းသပ်အသုံးပြုနိုင်တော့မှာပါသူတည်တနာလုပ်ငန်းတွေရှေ့ဆက်လုပ်ကိုင်းနေတာနဲ့အများအခြားယောဂဗျာတွေအတွက်လူတွေနဲ့ဆန်းသက်ကြည့်နိုင်ဖို့ကတော့နှစ်ပေါင်းအတော်ကြာနိုင်ပါသေးတယ်ရှင်
။နားလောက်ပါရှင်။ဆက်လက်ပြီးတော့နားဆင်ရမယ်ဒီတစ်ပတ်အတွက်လူတို့နဲ့ကျမကြီးအစီအစဉ်မှာအေးမြတဲ့ဆောင်းရာသီကာလမှာ၆တွေ့တဲ့ရာသီဥတုနဲ့အတူဆောင်းရာသီမှာအဖြစ်များတဲ့ယောဂတွေကိုသတိပြုကြဖို့လိုအပ်တဲ့အကြောင်းဒေါက်တာတန့်စောကအစီအစဉ်တင်ဆက်ပေးထားပါတယ်။
အခုဆိုရင်အိမားတဲ့ဆောင်းရာသီကာလကိုထဲထဲဝင်ဝင်ရောက်ရှိလာနေပြီဖြစ်ပါတယ်။အိမား၆တွေ့ရဲ့ရာသီဥတုနဲ့အတူဆောင်းရာသီမှာအဖြစ်များတဲ့ကျန်းမာရေးဆိုင်ရာပြဿနာတွေကိုလည်းသတိပြုကြမှာပါ။အခုလိုအိမားတဲ့ဆောင်းရာသီကာလမှာဘယ်လိုကျန်းမာရေးပြဿနာတွေကိုအများဆုံးတွေ့ရှိရပါသလဲလို့မေးကြည့်တဲ့အခါကံပကံရွေးစီစေုံမှလက်ထောက်စေုံဖြစ်သူဒေါက်တာနှန့်တဲစုမွန်ကအခုလိုပြောပါတယ်
။ခြုံပြီးပြောလို့ရှိရင်တော့ဒီအေးတဲ့ရာသီပေါ့နော်အေးတဲ့ရာသီမှာတော့အဖြစ်များတာကတော့ဒီနာစီချောင်းဆိုးတွေပေါ့နော်အဲဒီဟာတွေအဖြစ်များတယ်နောက်တစ်ခါကျရာသီအကူအပြောင်းဖြစ်တဲ့အတွက်ကြောင့်မို့လို့အရေပြားနဲ့ပတ်သက်ရင်အဲလိုအလယ်ဂျီပေါ့နော်ဓာတ်မတည့်တာအရာရန်တာတွေအဲဒါတွေအဖြစ်များတယ်နောက်ပြီးတော့ပန်းနာရင်ကျက်ယောဂတွေပေါ့နော်အာဒါပေမဲ့အာတစ်နှစ်ပတ်လုံးမှလည်းဖြစ်တတ်တဲ့အဲဒီဟိုပါပေါ့နော်ဘယ်လိုမျိုးပြောမလဲဝမ်ပြဝမ်ရှော့ယောဂတွေအဲဒါမျိုးလေးတွေကလည်းရှိခဲ့ပေါ့နော်အဲလိုမျိုးဆိုရဲခါကျတော့နောက်လူကြီးအသက်အရွယ်ကြီးပိုင်းနေမှာဆိုလို့ရှိရင်တော့အသွေးတိုးတွေစီချိုတွေပေါ့အဲလိုလူနာတွေလည်းလာတာလေးရှိတယ်။နောက်အထူးသဖြင့်နောက်ကလေးတွေပေါ့နော်ဗရာဟိတအဲလိုမိဘမြေအကြောင်းကကလေးတွေမတမ်းဆန်းကလေးတွေအဲလိုမျိုးတွေကြတော့သူတို့မှလည်းအရေးပြားယောဂတွေနဲ့ပတ်သက်တဲ့ပွဲတွေဝေးဟိုဟိုပါနော်အော်ဝဲတို့ပွေးတို့ညင်းတို့စသည်ဖြင့်ပေါ့နော်အဲ့ဒီဟာလေးလည်းအများကြီးရှိရဲ့ရှင့်အဲဆိုတော့အဲ့ဒီဟာလေးကိုခုပေးရတာတော့ပို့ပြီးတော့များပါတယ
်တုတ်ကွေးဖြာနာယောဂါဟာလည်းအေးမြတဲ့ဆောင်းရာသီကာလမှာကြုံတွေ့ရနိုင်တဲ့ကျန်းမာရေးပြဿနာတစ်ခုဖြစ်ပါလေကျန်းမာရေးကောင်းမွန်ပြီးကိုခံဆန့်အားပြည့်ဝတဲ့လူလက်ပိုင်းတွေမှာတုတ်ကွေးဖြာနာယောဂါဖြစ်ခဲ့မယ်ဆိုရင်အိမ်မှာတရက်နှစ်ရက်လောက်အနားယူလိုက်တဲ့အခါလွယ်လွယ်ကူကူတက်တာပြောင်းခင်းသွားနိုင်ပေမယ့်ကိုခံဆန့်အားမပြည့်ဝတဲ့ကလေးငယ်လူတွေတကြီးရွယ်တွေနဲ့ကိုဝင်ဆောင်မိခင်တွေမှာတုတ်ကွေးဖြာနာဖြစ်ပေါ်ခဲ့မယ်ဆိုရင်တော့ဂရုစိုက်ပြီးစောင့်ရှောက်ကုသပေးဖို့လိုအပ်လာပါလိမ့်မယ်ဒီလိုအိမ်မရတဲ့ဆောင်းရာသီကာလမှာကိုဝင်ဆောင်မိခင်တွေအနေနဲ့တုတ်ကွေးဖြာနာယောဂါမဖြစ်အောင်ပိုပြီးကျူးဆိုင်နေထိုင်သင့်တယ်လို့ပန်းလိုက်စီလုံးစီယုံကြီးမှတာဖာမူရဲ့အထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာတင်ဆန္ဒမျိုးကပြောပါတယ်
။ကျန်းမာရေးပြဿနာကတော့အခုချိန်မှာဆိုလို့ရှိရင်တော့ဗောနော် influencer လို့ခေါ်တဲ့အမတို့ကတုတ်ကွေးရသည်အမေတွေကိုလည်းသတိထားစီညီမတွေတုတ်ကွေးဟို vaccine ကတော့အမှန်တော့ထိုးလို့ရတယ်ဗောနော် influencer vaccine ကအမေတွေထိုးလို့ရတယ်။သို့တော့တစ်ခါလေကြားလို့ရှိရင်အမတို့ကဒီတုတ်ကွေးဖြစ်လာလို့ရှိရင်အမေတွေမှာ post ဖို့တဲ့ complication လို့ခေါ်တဲ့ဟာဖြစ်တတ်တဲ့အတွက်ကြောင့်အများလူများတဲ့နေရာတွေကိုသွားတာတို့အဲ့ဒါမျိုးတွေရှောင်ရှားတင်ပါတယ်ဒီရာသီကတုတ်ကွေးရာသီဖြစ်ပါတယ
်ရင်းနှီးမိမာတွေကလည်းမိမိတို့ရဲ့ရင်းနှီးငယ်လေးတွေကိုဆောင်းရာသီမှာဖြစ်များတဲ့ယောဂါတွေမဖြစ်အောင်ပိုပြီးကျူးဆိုက်ကြရမှာပါအေးတဲ့အချိန်တွေမှာရင်းနှီးငယ်လေးတွေကိုရေမချိုးပေးမိအောင်သတိထားပြီးစင်ကျင်နေရတယ်လို့မိခင်တူဖြစ်သူဒေါ်ဝင့်ဝါဝတင်ကပြောပါတယ
်ရန်ကုန်ကရာသီတော့သိပ်မနေဘူးဒါပေမဲ့လည်းအေးလာတဲ့ခါကျတော့ဒီနည်းနည်းအေးတဲ့အရာသာလေးတော့ခံရတယ်အဲ့တော့ကလေးတွေကိုမလုပ်လဲဆိုတော့အစောကြီးတော့ရေမချိုးပေးတော့ဘူးအရင်ဆိုတောင်းသွားရင်စောရေချိုးရတာရှိတယ်ဒါပေမဲ့အခုကျတော့စောရေမချိုးပေးတော့ဘူးပေါ့နော်အညာဘက်အိတ်တယ်ဆိုလို့ရှင်လည်းအဲကုန်းကိုနည်းနည်းရှော့အိတ်တာမျိုးအဲ့ဒါပါပဲကျွန်တော်တို့တူတူတူတော့မရှိဘူးပေါ့နော်အတောင်းကြီးကတော့အမမင်းကလေးတွေပဲမွေးထားတာဆိုတော့ဟိုလိုတော့လုတ်ဖြစ်တယ်သူတို့ငငယ်တဲ့ကဟိုလိုရှင်းလေးပေါ့ baby lotion လေးတွေအဲ့ဒါကတော့အမတော့ဟိုအစုံလိမ့်ဖြစ်တယ်ပေါ့နော်ဟိုအများကြီးပဲဟို baby mind လဲလိမ့်ဖြစ်တယ်နောက်ဟိုအများကြီးပဲတော့ baby mind တော့အဓိကလိမ့်ဖြစ်တာပေါ့နော်အခြား brand တွေလည်းလိမ့်ဖြစ်ပါတယ်အဲ့ဒါလေးတွေကိုသူတို့မနဲ့တစ်ကြိမ်ကြည့်ထိုးပြီးတာနဲ့တစ်ကြိမ်လိမ့်ပေးတယ်ပေါ့
အင်းရတဲ့ဆောင်းရာသီကာလလေးကိုဝင်ရောက်လာပြီးဖြစ်တာကြောင့်ဆောင်းရာသီမှာအဖြစ်များတဲ့ယောဂါတွေကိုကြိုတင်သတိပြုကာကွယ်ထားတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါဒေါက်တာတန်းစောစီစဉ်တင်ဆက်ပေးထားတဲ့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ပြီးမှအခုမြန်မာရေးသုံးသပ်ချက်ကိုနှာဆင်ရပါမယ်ရခိုင်ပြည်နယ်မှာမြမတက်မတော်နဲ့အေးအေးရခိုင်တက်မတော်တို့အကြားစီရေးပဋိပက္ခတွေကြီးထွားလာတာဟာဘယ်သူအတွက်မှအကျိုးမရှိနိုင်တဲ့အနှုတ်လက္ခဏာသာဖြစ်တယ်လို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်ကတိကဟောင်းမြမရေးရာသူတေတီဥက္ကမောင်စောကသုံးသပ်ပါတယ်။စိတ်မအေးပွဲဒီရေးနဲ့ပတ်သက်ပြီးဥက္ကမောင်စောနဲ့ဥကျော်ဇန်တာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်ရှင
်။ဥက္ကမောင်စောခင်ဗျာကျွန်တော်ဒီကနေ့ဆရာနဲ့ဆွေးနွေးခြင်းတဲ့အကြောင်းအရာကတော့
ရခိုင်ပြည်မှာအခုဖြစ်ပျက်နေတဲ့အခြေအနေပတ်သက်ပါတယ်ပထမအဆုံးကတော့ဒီကိစ္စဖြစ်ခဲ့ရတဲ့အခြေခံအကြောင်းရင်းတွေကိုကျွန်တော်ဆွေးနွေးကြပါစို့
အခြေခံအကြောင်းရင်းဆိုတာကတော့ခင်ရဖြစ်ကြပြီဆိုရင်တော့နှုန်းနဲ့မှအနည်းငယ်များတော့တာဝန်ရှိကြတာကြီးပဲပါဗျာတစ်ဖက်ထဲမှာကြီးပဲတော့လုံးဝတာဝန်မရှိပါဘူးဟိုမှာဂျီဆိုတာကနှစ်ဖက်ချိန်မှာပဲပါချိန်လို့ရတာဟုတ်တစ်ဖက်တည်းကချိန်နေပြီတစ်ဖက်ကဖြောင်းနေဘယ်လုံးဝပါချိန်လို့မရဘူးနှုန်းနှစ်ဖက်မကျင့်တတ်ကြတဲ့များတော့လည်းဖြစ်မှာပေါ့လေ
ဟုတ်ကဲ့ပူပြီးဝေးဝေးလန်လန်ကြည့်မယ်ဆိုရင်အခုမြန်မာနိုင်ငံမှာတိုင်းရင်းသားတွေရဲ့မျိုးချစ်စိတ် ethnic nationalism ပူပြီးတော့ပြင်းထန်လာတယ်ပူပြီးတော့ထွန်းတောက်လာတယ်လို့ကျွန်တော်စဉ်းစားမိပါတယ်ရခိုင်မှာလည်းပဲကျွန်တော်ငငယ်တို့ငါတက်တော့မှာပူပြီးပြင်းထန်လာတယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုရင်ရခိုင်ပြည်နယ်မှာဖွံ့ဖြိုးတိုးတက်မှုလည်းမရှိဘူးလူငယ်တွေအလုပ်ကိန်းလည်းမရှိဘူးဆိုတော့လူငယ်တွေကလည်းအကုန်လုံးကြောက်စိမ့်တူဖို့သွားသူသွားနိုင်ငံခြားထွက်ပြီးအလုပ်လုပ်သူလုပ်စားသဖြင့်လုလာကြရတော့အဲ့လိုခံပြင်းမှုတွေလည်းပါမယ်လို့ထင်ပါတယ်
နဲ့ယူဆိုင်တော်လေးတူပါလေကျွန်တော်လည်းအဲ့ဒါကိုလက်ခံတယ်ဘာလို့ဆိုကျွန်တော်တို့ငငယ်ရတဲ့ကိုအခုဖြစ်တိုင်းရင်းသားတွေမှာမြို့ချစ်စိတ်ပူပြီးပြင်းထန်လာတယ်ဆိုတာကတော့မှန်တယ်ကျွန်တော်တို့ငငယ်တို့ကဒီလောက်မှပြင်းထန်မှုအခုရခိုင်ပြည်နေနဲ့ကြည့်မယ်ဆိုရင်ရခိုင်ပြည်မှာကအရွယ်ကောင်းလူတွေမရှိသလောက်ဖြစ်နေတယ်ပညာရတဲ့လည်းမရှိသလောက်ဖြစ်နေတယ်ပညာရတဲ့နိုင်ငံသားရောက်အလုံးလောက်တာတွေပါတယ်တချို့လူငယ်လူရွယ်တွေကျတော့ရှိပွားရေးအခြေအနေကြောင့်ရောအိမ်ရဲ့အခြေအနေကြောင့်ရောယူရီယာတို့မလေးရှားတို့မှာရောက်ပြီးလွတ်လွတ်နေတဲ့ရခိုင်တွေကသိမ်းနေချီနေတယ်အဲ့ဒီလိုရခိုင်ရွာတွေမှာမိမတွေနဲ့အဖိုးကြီးအဖွားကြီးတွေပဲရှိတယ်ပြောတယ်။အဲဒီတွေပဲ။အဲ့လိုအခြေအနေဖြစ်နေတယ်။အဲ့လိုအခြေအနေဖြစ်နေတဲ့အချိန်မှာအရင်တည်းကချင်းအများကြီးရှိနေတော့အရင်ကတော့ဆီအစိုးရဆိုတော့သိမလှုပ်ရဲဘူးညီနေကြတယ်။အခုကဒီမိုကရေစီပြီးတဲ့ဗားတယ်ပုံမှန်လည်းပြောင်းလဲရှိတယ်ဆိုတော့အခွင့်အရေးများပေါ်ရလာမလားဆိုပြီးတော့များပို့ပြီးတော့ပြောလာကြတာလို့ကျွန်တော်ထင်မိတယ်လေ။
နောက်တစ်ခုကဆရာစိုးစောကပြောတဲ့နှစ်ဖက်လုံးကတော့အမားရှိမှာပဲ။ဘာညာပြောနေအောင်ကျွန်တော်တခုစဉ်းစားမိတဲ့ဆက်ဒီမှာအခုခိုင်ပြည်နယ်ဟာဒီဘင်္ဂလီလို့ဒေသခေါ်တဲ့လူတွေရဲ့ခွမ်းမမှုစိတ်များလာတဲ့ဌာနေမှာကြီးပြင်းမွေးဖွားလာတဲ့လူတွေအပြင်ဒီဘက်ကစိတ်ဝင်လာတဲ့လူတွေအများကြီးဖြစ်လာတယ်။ဒါကြောင့်နေမြေဆုံးရှုံးရမယ်၊နေမြေဝါမျိုးခံရမယ်၊အန္တရာယ်ကြောက်နေရဆိုတာရခိုင်လူမျိုးတွေရခိုင်တိုင်းဒေသတွေလည်းသိကြပါတယ်ဆရာ။ဒါမဲ့ဒီလိုအချိန်မျိုးမှာသူတို့ကမြန်မာတပ်မတော်နဲ့လည်းတိုက်ပွဲဖြစ်တယ်ပြည်တော်စုအစိုးရနဲ့လည်းပဲရခိုင်ပြည်နယ်ရဲ့နိုင်ငံရေးအဖြစ်သူတို့သဟဇာတာမဖြစ်ကြတာလည်းတွေ့နေရတော့ဒီအချိန်တွေကရောကောင်းတဲ့လက္ခဏာဟုတ်ရဲ့လားဆရာအခုဒီမှာဒီလိုတိုက်ပွဲဖြစ်လာတာ
ပုံမှန်တော့လုံးဝမကောင်းတဲ့လက္ခဏာပါမြန်မာပြည်မှာဒီရခိုင်ပြည်နယ်ကိုဒုတိယအဆင့်အဆုံးပြည်နယ်လို့သူတို့ပြောရတယ်ဒါမဲ့ကျွန်တော်အမြင်မှာဆိုတော့အဆင့်အဆုံးပြည်နယ်ဖြစ်နေမယ်ဘာလို့ဆိုအဆင့်အဆုံးပြည်နယ်လို့ပြောရတဲ့ချင်းတွေကနိုင်ငံညမှာပညာတတ်တွေဖြစ်ရောက်နေချင်းနေရအများကြီးရှိတယ်။ပညာတတ်ချင်းနေအများကြီးရှိတယ်။ကျွန်တော်ရခိုင်မှာပညာတတ်အရန်ကုန်နေရတယ်။အဲဒါဥစ္စာဆောင်ကလည်းသိမှာပဲ။ညို့ထုတ်ယူလို့ရတဲ့ဘဝကိုရောက်နေပြီ။အဲဒါကလည်းတစ်ခုပါတယ်။နောက်တစ်ခုကဘယ်လိုဖြစ်နေလဲဆိုတော့ရခိုင်နေမှာလည်းမကျေနပ်ချက်တွေကတော်တော်ကိုများနေကြပြီနဲ့တူပါတယ်။စပြောရမယ်ဆိုရင်တော့ဒီ2015ခုနှစ်ရွက်ကောက်ပွဲနိုင်နိုင်တော့အများစုနိုင်တဲ့ပါတီအစိုးရမဖွဲ့လျရဘူး။အဲဒီကလည်းရခိုင်နေစိတ်ထဲမှာထင်ရင်ထင်မယ်ငါတို့ကိုနှိမ်နေငါတို့ဒီမှာငါတို့လူမျိုးစုအများစုရရင်ငါတို့အစိုးရဖောက်ခွင့်မရဘူးဘုံအစိုးရအချုပ်ကင်နေတာခံနေရတယ်ဘာမှလွတ်လပ်ခွင့်မရှိဘူးပြည်နယ်ဆန္ဒမဲ့ပဲရှိတယ်အဲ့တော့အခုချိန်မှာတိုင်းရင်းသားတွေမကြီးနားမှုပုံများလာတယ်ဆိုတာကိုကြိုက်ပြီးဖြစ်စေမကြိုက်ပြီးဖြစ်စေကျွန်တော်တို့လက်ခံရမှာပဲဘာလို့လဲဆိုတော့ကျွန်တော်တို့ငငယ်တော့ကစစ်ပွားရေးရဲ့အင်မတန်ကောင်းနေတာဟိုပတ်စံလေးတမတ်တော်ရှင်အဝဆန်းနေနေရှိနေဘူး25ပြားနဲ့ဆိုတော့ဘရူးမအဲ့ဒါကဦးမတောင်ရင်ကြက်ပနာခြင်းပြောင်းကိုသိမစင်စားဘူးအခုကဆင်းရဲဆင်းရဲတွေကညက်တဲ့နဲ့ဆင်းရဲတွေကညက်တဲ့နဲ့တော့အစိုးရဘောမကျင်းနှမှုတွေကညံတဲ့ပုံပုံများများလာတာပေါ့ကျွန်တော်တို့အဲ့လိုပဲမြင်တယ
်ဆိုနိုင်ငံရေးမကျင်းနှမှုထဲမှာဆရာစောစောကပြောတယ်ဒရိတ်ောက်ပွဲမှာရခိုင်ပါတီကအများစုနိုင်တယ်ဒါပေမဲ့အစိုးရဖွဲ့ခွင့်မရှိဘူးဘ ഹു အစိုးရကဘ ഹു အနာယပါတီကပဲအဓိကချုပ်ကန်ပြီးတော့လုပ်တယ်ဆိုတော့ဒီကိစ္စဟာလည်းပဲမကျင်းနှက်เสียလည်းဖြစ်နေလို့ဆိုရင်မှားမလားဆရာတကယ်တော့ရွေးကောက်ပွဲလည်းကျင်းပပေးတယ်နိုင်လဲနိုင်တယ်နိုင်ပေမဲ့လည်းသူတို့ဘာမှစီမံခွင့်မရဘူးသူတို့တိုင်းဒေသအတွက်အရေးကြီးဆုံးဖြစ်တဲ့ဒီဘင်္ဂလီကိစ္စမှာတော့မှသူတို့ရဲ့ပြောရေးဆိုရင်တခွန်းဘာမှမရှိဘူးဖြစ်နေဆိုတော့လည်းပဲခံပြင်းတာတော့အဆန်းလို့ပြောကြမလားဆရာ
အဲ့ဒါမှန်ပါတယ်ကျွန်တော်လည်းအခုကျွန်တော်သာမြင်တယ်လို့ပဲမြင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဟိုမှာသူတို့ကသူတို့အကြောင်းပြတာပေါ့ဗျာဟုတ်ပဲဒီဘုံချင်းကဥပဒေကပြည်내ဝန်ကြီးချုပ်ကနိုင်ငံတော်သမ္မတကခံထားပြီဆိုတော့သူတို့ခံထားတယ်ပေါ့ဒါပေမဲ့ဖွဲ့စည်းပုံအရှိကဥပဒေမှာရေးတာကနိုင်ငံတော်ဟိုပြည်내ဝန်ကြီးချုပ်ကနိုင်ငံတော်သမ္မတကခံထားပြီပဲပြောတာပြည်내ဝန်ကြီးချုပ်ကနိုင်ငံတော်သမ္မတကမိမိပါတီကလူကိုခံပြီလို့မှမရေးတာပဲ ဆိုတော့အများနိုင်တဲ့ပါတီကသူ့ကိုတင်ရင်လည်းခန့်ပြီးနိုင်ရင်ဒါပြီးသွားမှာပဲအဲ့ဒါကျွန်တော်တိတိလောက်ကရခိုင်ပြည်နယ်နဲ့မဟုတ်ဘူးလားရှမ်းပြည်နယ်မှာလည်းပါတယ်နှစ်ခုအဲ့ဒါဒီတဲ့နဲ့ဆိုတော့အဲ့ဒီတိုင်းရင်းသားပြည်နယ်သားတွေမကျင်းလာတယ်လည်းပါမယ်
ဟုတ်ကဲ့အဲ့တော့အခုရခိုင်ပြည်နယ်တခုရဲကိုကြည့်ပြောမယ်ဆိုရင်စောစောကပြောတဲ့ဘင်္ဂါလီလို့ခေါ်တဲ့ဒီဘက်ကလူတွေကြွကြွဝင်ရောက်လာမှုကလည်းအများကြီးဖြစ်နေတယ်ပြည်ထောင်စုအစိုးရနဲ့လည်းပဲသိပြီးတော့ပနာမဆောက်ဘူးဖြစ်နေတယ်ဆိုတော့ဘယ်လိုဖြစ်လာမလဲရခိုင်လူငယ်တချို့ရဲ့စိတ်ထဲမှာတိတ်နာကြီးခံပြင်းပြီးတော့ဟာငါတို့စီးကြနေမယ်ဘာညာလို့တွေးကောင်းတွေးလာကြပါလိမ့်မယ်အဲ့အတွေးကရောအန်တရာမများဘူးလားဆရာ
မင်းများကတို့တွေးနေတာတို့မှာတို့ website တွေပါတွေတော့ကြည့် Facebook တွေတက်ကြည့်ရင်တို့လည်းအေးယူရမယ်တို့လည်းရမှာရမယ်ဘာညာအဲ့လိုမျိုးတွေဖြစ်နေတယ်ဒါပေမဲ့အဲ့ဒါကလည်းဟိုဟာဖြစ်မယ်ဆိုရင်တော့တွေးပုံလုံးချိန်မှာတွေးတဲ့အတွေးတစ်ခုလိုပဲကျွန်တော်ယူဆတယ်ဘာလို့လဲလက်တဲ့နိုင်ငံတစ်ခုကိုထူထောင်မယ်ဆိုလို့ရှိရင်လက်တဲ့နိုင်ငံထူထောင်တဲ့အခြေအနေရှိပြီလားအဲ့ဒါကိုကြည့်ရမယ်ကို့မှာကို့ရဲ့အခြေအနေအင်အားဘယ်လောက်ရှိလဲလူရင်းအင်အားပညာသားဘယ်လောက်အချို့ဘူးစီမံခန့်ခွဲမှုပိုင်းမှာလူဘလောက်ရှိနိုင်လဲအဲ့လိုမျိုးတွေရှိလားမရှိလားကိုအရင်ဆုံးစဉ်းစားပြီးမှလက်လက်ချင်းနိုင်ငံထောက်ဖို့စရာပြောမှာပေါ့။ဗမာပြည်မှာလည်းအရင်ဆုံးကလက်လက်ရေးမရခင်တော့ဘုကျော်ဆန်းကွန်းနဲ့ပြောသွားတယ်မလား။လက်လက်ရေးရပြီရညာတော့လေ။ဟိုမှာဘယ်ပါကြီးတက်တဲ့ဘယ်အစိုးရတက်တဲ့ကောင်းကောင်းမမလုပ်နိုင်လို့ရှိရင်အဲ့ဒါဟိုဟာလူနိုင်ငံဖြစ်နေမှာပဲဆိုတာ။အဲ့တော့အခုနေမှာလည်းရခိုင်ပြည်လက်လက်ရေးဘာညာမှတ်မဲ့စားဒါကျွန်တော်အမြင်ကိုပြောရမယ်ဆိုရင်တော့ဗမာပြည်မှာရေးတဲ့မှာပဲနေပြီးတော့ပြည်နယ်သားအခွင့်အရေးပြည်တော်စုသားအခွင့်အရေးကိုဗမာလေးနဲ့တန်းတူရပ်နေလို့ထင်တယ်။အဲ့ဒါကိုလည်းဘ ഹു အစိုးရကရခိုင်နေမဟုတ်ဘူးဗျာ။ကျန်တဲ့တိုင်းရင်းသားတွေအကုန်လုံးကိုပေးပစ်နေလို့ကျွန်တော်ယူဆတယ်
။အေးအေးကထုတ်ပြန်တဲ့ဟာတဲ့မလဲသူတို့ဟာခွဲထွက်မယ်လွတ်လပ်ရမယ်ဆိုတော့တခါမှမပြောပါဘူး။စစ်မှန်တဲ့ Federal Democracy ပြည်ထောင်စုကိုပဲလူကျင်လို့သူကပြောတာပါ။ဒါပေမဲ့တစ်ဖက်မှာတော့အစိုးရရဲ့ပြောကြားချက်တွေမှာဒီလူတွေကခွဲထွက်ဖို့လုပ်နေတယ်တင်းတွန်းပူတာအာဆန်နဲ့ပူပေါင်းနေတယ်လို့ပြောတာအဲ့အမျိုးလဲထွက်လာတယ်ဆိုတော့လောလောဆယ်ကင်တွယ်ပုံကလည်းပြောစရာဖြစ်နေတယ်ဆရာ
အစိုးရကြီးညာချက်ကြီးတဲ့မှာအေအေအာဒီအာဇာရီနဲ့သွားပေါင်းတယ်ဝါဂျန်ဖဲ့ဖွဲ့နဲ့ဘင်္ဂလားဒေ့ရှ်ပြည်ထဲမှာသူတို့စခန်းနေရှိတယ်လို့ပြောတယ်ဟိုဘင်္ဂလားဒေ့ရှ်ချက်ချက်ပြက်ကချက်ချက်ပြန်ညင်းတယ်သူတို့ပြည်ထဲမှာလည်းမရှိဘူးနောက်အေအေအာနဲ့သူတို့နဲ့အာဇာနဲ့အဆက်သွယ်ဘာမှမရှိပါဘူးလို့ညင်းတယ်ကျွန်တော်ဆိုလိုတာကဥပမာအဖြစ်ကတခုခုပြောပြီးဆိုရင် statement ရှိ reason ရှိရမယ်ပေါ့ဗျာဥပမာသူတို့ပြောတယ်အေးအာအာဇာနဲ့ပေါင်းတယ်ကဲဘယ်နှစ်ဘယ်ရက်ကဘယ်မှာပေါင်းတယ်ထောက်ထားတယ်ပြဘယ်မှာသူတို့ဘာတွေဆွေးနွေးတယ်ဘာတွေရှိတယ်ဟုတ်လားနောက်တစ်ခါဒါမှမဟုတ်လို့ရှိရင်ဘင်္ဂလားဒေ့ရှ် SP ထဲမှာအေးအေးနဲ့အာဇာစခန်းတွေရှိတဲ့ဆရာကတောင်းရင်တပ်ပေါ်နေပါလိမ့်ပြနိုင်တော့ကောင်းတာပေါ့ဘယ်မှာဒါဘယ်နှစ်ဘယ်နှစ်မှာဘယ်လိုစခန်းတွေရှိတာကိုကျွန်တော်တပ်ပေါ်နေနေရထားတယ်ဆိုတာအဲ့လိုဟာမျိုးမပြဘဲနဲ့ဆွဆွဲလို့ရှိရင်တော့ဒီကပြောတာဟိုသူပြောရင်ငါပြောနောက်တစ်ယောက်ကလည်းကိုကြီးကြီးလူကြီးဆယ်တော်မျိုးတွေဖြစ်နေမှာပေါ့
ဟုတ်ကဲ့ဆိုတော့ဒီကိစ္စပြည်လဲလာနိုင်တဲ့အလားအလာရောဆရာမြင်ပါလားပြည်ထောင်စုအတိုင်းအတာအင်အားစုတွေကများဝင်ပြီးတော့ညှိနှိုင်းပြောဆိုဖြောင်းပြတာကိုနှစ်ဖက်လုံးလက်ခံကြမဲ့သဘောရောရှိနေပါသလ
ားအမှန်ကတော့ဗမာပြည်ရဲ့ပြည်နှင်းစစ်ဆိုတာကတော့ခင်ဗျာကျွန်တော်တို့နေနေလေးတွေကစနေတဲ့ပြည်နှင်းစစ်ကဂရက်ကြီးမဆုံးသေးဘူးပြောရလဲရပြီ၃လကြာတည်းကစဖြစ်တဲ့ပြည်နှင်းစစ်ဆိုတော့ဗမာပြည်သူ့အရေးရတဲ့တန်းက48ခုနှစ်ကစတယ်အခုက2019ခု52နှစ်ရှိပြီအဲ့ဒါလည်းဘလို့မှဂရက်ချီတဲ့ဂျင်းညာရေးလည်းမရနိုင်ဘူးဆိုတာကခင်ဗျဟိုကျွန်တော်တို့ငငယ်တော့ဟိုမှာကွန်မြူနီဆိုသွားတဲ့တချင်းစစ်ဆိုဒီမှာနှုတ်လက္ခဏာငင်းညာရေးဒီအပေါင်းလက္ခဏာဆိုတာစစ်ရှိနေသမျှကာလပတ်လုံးကတိုင်းပြည်ကဘယ်တော့မှလည်းချမ်းသာမှလည်းမဟုတ်ဘူးနာနာထူမှလည်းမဟုတ်ဘူးပြည်သူလူထုလည်းကောင်းကောင်းမွန်မွန်နေရမှာမဟုတ်ဘူးစစ်ကြောင်မတည်တဲ့လူတွေအများကြီးရှိမှာကလေးတွေကတော့ပြေးပြီးပါမယ်ဖြစ်မယ်မိမတွေမဆုမဖြစ်မယ်စစ်ဆိုတော့ကောင်းတာမို့လားစစ်ကိုစစ်တိုက်နေရမယ်အစားကိုနှုတ်နှစ်ဖက်ဒုလနာရှိလားရှိမယ်ကုလနာရှိနေရှိမယ်အဲ့ဒါမျက်နှာဆိုရင်ချပြီးဆွေးနွေးကြပြီးတော့ညီညာရေးယူကြတာပုံမကောင်းဘူးလားလို့ကျွန်တော်ထင်တယ
်ဆရာအဲ့တော့ကျွန်တော်တခုဆက်မေးကြည့်ပါတယ်ဆရာနဲ့ကျွန်တော်နဲ့ပြောတာကိုအထူးသဖြင့်ရခိုင်ပြည်သားကကြိုက်ကြမှာကြိုက်လိမ့်မယ်အကုန်လုံးအဲ့ဒီမှာလူများစုရဲ့တုံ့ပြန်မှုနဲ့ပတ်သက်လို့ရောဆရာဘယ်လိုသဘောထားလဲဆရာ
အဲဆက်ကြည့်နေဆဲကြပါလိဒါပေမဲ့ကျွန်တော်အနေနဲ့အမှန်ကိုပြောတာကစစ်ဖြစ်နေတာကိုမကြိုက်လို့ကျွန်တော်ပြောတာပါစစ်ဖြစ်ရင်ဘယ်လိုနာမလဲအခုပဲကြည့်ရခိုင်ပြည်ထဲမှာလူတွေ4,000လောက်အိုးကြီးအင်ဂျင်ပဲဖြစ်နေပြီအဲ့ဒါကောင်းလားအဲ့ဒါကိုကျွန်တော်ပြောတာပဲနောက်ပြီးတော့ကျွန်တော်ရှင်းရှင်းပဲပြောမယ်1949ခုနှစ်ပြည်နှစ်ဖြစ်တဲ့အချိန်မှာကျွန်တော်ဖေးသက်ခံရတယ်ကျွန်တော်မိမဆုံးမဖြစ်တယ် အဲ့ဒါကြီးကျွန်တော်မြင်ထားတယ်ကိုယ်နိုင်ငံနဲ့ခံလာခဲ့ရတယ်အဲ့တော့ဒီစစ်စစ်ဆိုတာကိုတော့ကျွန်တော်မကြက်ဘူးပေါ့ဗျာဖြစ်နိုင်တန်းတဲ့လော်နုံနဲ့ပဲညှိနှိုင်းကြပြီးညဉ့်ညဉ့်ရေလောက်ကြပါဒါပဲကျွန်တော်ပြောချင်တယ်အဲ့ဒါကိုပြောလို့မကြက်လို့ကျွန်တော်ဝိုင်းဆက်ရတယ်ဆက်ရပါပြဿနာမရှိပါဘူး
ဦးကျော်စံတာရဲ့မြမကြီးတုံသက်ချက်ကိုနားဆင်ခဲ့ကြရတာပါအခုတော့လာမယ့်စနေညတိုက်ရိုက်လေလိုင်းစီစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင
်ဒေါ်လာရှင်များရှင်ရခိုင်ပြည်နယ်မှာလက်နက်ကင်ပြည်ပခါတွေကြီးထွားလာတာကြောင့်ပြည်တွင်းပြည်ပကစိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်စီးတင်မာမှုတွေလက်နက်ကင်ပြည်ပခါတွေအထွတ်ဘယ်သူတွေမှအတိကတာဝန်ရှိပါသလဲနိုင်ငံတော်ကလက်နက်ကင်တိုက်ပွဲတွေကြောင့်ပြည်တွင်းညီညွတ်ရေးအပေါ်ဘယ်လိုရိုက်ခတ်လာနိုင်တယ်ဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ညီညာရေးအတွက်သောရရှင်တွေရဲ့မျှော်လင့်ချက်တွေဆန္ဒတွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညလိုက်ရိုက်လေးလိုက်စီစဉ်ကအကျိုးဆုံးပါတယ်ရှင်
။ VOA American တန်ရဲ့ဒရိုက်လေးလိုက်စီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်။လာမယ့်စနေညတိုက်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုတော့ဆက်ပြီးတော့ကိုရန်တိုင်းစီစဉ်တင်ဆက်ထားတဲ့တပတ်တွင်းအားကစားသတင်းလှော်တွေကိုအလှည့်ပေးကြအောင်ပါရှင
်။ဒီမှာပါကျွန်တော်ရန်တိုင်းမှာ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အဆပ်လာဘောလုံးပွဲကိုတော့ UAE နိုင်ငံမှာဇန်နဝါရီ5ရက်နေ့ကစတင်လိုက်ပြီးတော့ချန်ပီယံအော်စတြေးလျအသင်းကတော့ပွဲဥရမှာရှုံးနိမ့်သွားပါတယ်။ Chelsea အသင်းကဒေါ့တမန်မှာကစားနေတဲ့ American ခွင်းလယ်လူ Postwich ကိုပေါင်58စားနဲ့ဝယ်လိုက်ပါတယ်။ Hoffman Cup Tennis Driver မှာတော့ Switzerland ကနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ညာ။အဆပ်လာဘောလုံးပွဲကိုတော့ RS Sofwan ပြည်တော်စု UAE နိုင်ငံမှာဇန်နဝါရီ5ရက်နေ့ကစတင်လိုက်ပါတယ်။စနေနေ့ကဖွင့်ပွဲစဉ်မှာတော့အရှင် UAE နဲ့ Bahrain တို့တကူစီတည်ကြသွားပြီးတော့တနင်္ဂနွေနေ့ကတော့လက်ရှိချန်ပီယံ Australia အသင်းဟာဝေဇော်ဥဖွဲ့စဉ်မှာပဲ Jordan အသင်းကိုတကူကိုမရှိနဲ့ရှုံးနေသွားပါတယ်။ India အသင်းကတော့ရှေ့တောင်အာရှကနာမည်ကြီး Thai အသင်းကို၄ဂိုးတကူနဲ့နိုင်သွားပြီးတော့ Syria နဲ့ Palestine ပွဲမှာတော့နှစ်ဖက်ဂိုးမရှိတည်ကြသွားပါတယ်။ဒေလာနေ့ကပွဲစဉ်မှာတော့တရုတ်အသင်းက Kazakhstan အသင်းကိုနောက်ကနေလိုက်ကစားပြီးတော့၂ဂိုးတကူနဲ့နိုင်သွားခဲ့ပါတယ်။အရှပလာဘောလုံးပွဲတွေကိုတော့ UAE နိုင်ငံမှာဇန်နဝါရီ5ရက်နေ့ကနေ February 10ရက်နေ့အထိကစားသွားမှာဖြစ်ပါတယ်ခင်ဗျာအင်္ဂလန်မှာတော့အခုတစ်ပတ် FA ဖလားတရအဆင့်ရှုံးထွက်ပွဲစဉ်တွေကိုကစားခဲ့ကြပါတယ်တောင်ကြန်နေ့ကတော့ Tottenham Hotspur အသင်းက Premier ကို9ဂိုးဂိုးမရှိနဲ့နိုင်ပါတယ်ဂိုးတွေကိုတော့ Yorente က Hattrick သွင်းသွားပြီးတော့ Aurier က2ဂိုး Song နဲ့ Kane တို့ကတကူစီသွင်းပါတယ်စနေနေ့ကပွဲစဉ်တွေမှာတော့ Manchester United က Reading ကို Old Trafford မှာ2ဂိုးဂိုးမရှိနဲ့နိုင်ပါတယ် Man United ပထမဂိုးကိုတော့ Mata က Penalty ကနေတဆင့်သွင်းခဲ့တာဖြစ်ပြီးတော့ဒုတိယဂိုးကိုတော့လူကာကူကပထမပိုင်းပြီးကနေမှကုသမကိုလိမ့်ပြီးတော့သွင်းခဲ့တာပါ။မန်ယူအသင်းတွက်တော့ဒါဟာနီးပြတဲ့ဆိုးရှောက်လက်ထက်မှာ၅ပွဲသက်တိုက်အနိုင်ရရလည်းဖြစ်ပါတယ်။တခြားပွဲစဉ်တွေမှာတော့ Newcastle နဲ့ Blackburn တို့တကူစီတည်ကြပြီးတော့ Arsenal ကတော့ Blackpool ကို3ဂိုးဂိုးမရှိနဲ့နိုင်ပြီး Chelsea ကတော့ Nottingham Forest ကို2ဂိုးဂိုးမရှိနဲ့နိုင်ရရှိသွားပါတယ်။ Chelsea အတွက်ဂိုးတွေကိုတော့ Spain တိုက်စစ်မှု Morata ကပဲ2ဂိုးဆုံးကိုသွင်းပေးခဲ့တာဖြစ်ပါတယ်။အခုဆိုရင်တော့ဇန်နဝါရီဘောလုံးသမားအပြောင်းအရွှေ့ဈေးကွက်ကလည်းပြန်ဖွင့်လိုက်ပါပြီ။ Chelsea အသင်းက German Bundesliga ကဒေါ့တမန်ဝါကစားနေတဲ့ American လက်ရွေးစင် Christian Pulisic ကိုဝယ်လိုက်ပါတယ်။အသက်20သာရှိသေးတဲ့ American ကွန်းလန်ဖန်ဒီရှင်းအတွက် Chelsea ကဒေါ့တမန်ကိုပေါင်58သန်းပေးပြီးတော့ဝယ်လိုက်ရတာပါ။ဒါပေမဲ့ Pulisic ကိုဒေါ့တမန်အသင်းမှာအခုနှစ်ဘောလုံးရာသီကုန်တဲ့အထိဆက်ပြီးတော့အငှားချသွားမှာဖြစ်တယ်လို့လည်းဒေါ့တမန်အသင်းကထင်ကြပါတယ်။Pulisic ကတော့သူ့အနေနဲ့ Chelsea အသင်းကိုပြောင်းဖို့ရွေးချယ်လိုက်တဲ့အကြောင်းအနေနဲ့မှာ Chelsea နိပြ Maurizio Sarri ရဲ့ကစားပုံကအဓိကကျတယ်ဆိုပြီးတော့ပြောပါရယ် Chelsea အသင်းက Sarri လက်အောက်မှာဘောလုံးပိုင်ဆိုင်မှုကိုဦးစားပေးကစားပြီးတော့ဒီကစားဟန်ကသူ့ရဲ့ကစားပုံနဲ့အံဝင်တာကြောင့် Chelsea ကိုရွေးချယ်လိုက်တာဖြစ်တယ်ဆိုပြီးတော့ Pulisic ကပြောပါရယ်နောက်ပြန် Dortmund အသင်းရဲ့ Outside Director Michael Zorc ကလည်း Pulisic အတွက်တော့ဒီ Premier League မှာကစားဖို့ကသူ့ရဲ့ကြီးမားတဲ့အိမ်မက်တစ်ခုအဖြစ်အမြဲရှိနေတာဖြစ်တယ်ဆိုပြီးတော့ပြောပါရယ်ဒါအပြင်သူ့ရဲ့စာချုပ်ကလည်း2020မှာကုန်မှာဖြစ်နေတဲ့အတွက် Chelsea ဘက်ကအခုလိုဈေးကောင်းကောင်းပေးပြီးကမ်းလှမ်းလာတာကြောင့်ရောင်းဖို့ဆုံးဖြတ်လိုက်တာဖြစ်တယ်ဆိုပြီးတော့ပြောသွားပါရစေခင်ဗျာ
ကျောင်းစည်းကအမေရိကန်ကွင်းလယ်ဖန်တီးရှင်ကို58သန်းနဲ့ခေါ်လိုက်တဲ့အချိန်ထဲမှာပဲစိန်ကွင်းလယ်လူဆက်ဆာဗဂတ်ကိုတော့ကျောင်းစည်းတင်းကနေထွက်ခွာခွင့်ပြုလိုက်ဖြစ်ပါတယ်ဆာဗဂတ်ဟာပြီးခဲ့တဲ့စနေနေ့ကနော်တန်ဂါဖောရက်စ်နဲ့ပွဲမှာကျောင်းစည်းအတွက်သူနောက်ဆုံးကစားပြီးခဲ့တာဖြစ်ပါတယ်ကျောင်းစည်းအတွက်သူနောက်ဆုံးကစားတဲ့ပွဲမှာဆာဗဂတ်အနေနဲ့ဂိုးသွင်းဖို့အခွင့်အရေးရခဲ့ပေမဲ့လည်းပယ်နယ်တီကိုဝင်အောင်မခံနိုင်ခဲ့ပါဘူးဆာဗဂတ်အတွက်တော့ဒါဟာအင်္ဂလန်မှာပွဲပေါင်း900တပွဲဖြစ်ပါတယ်ဆာဗဂတ်ကိုနောက်ဆုံးလူစားလဲတဲ့အချိန်မှာသူဟာအမျက်ရည်တွေဝင်နေခဲ့တာပါဖာဘရီဂတ်စာသူနဲ့အာဆနယ်မှာအတူကစားခဲ့တဲ့ပြင်သစ်တိုက်စင်ဘူဟောင်းအွန်ရီနီးပြလုံနေတဲ့မော်နာကိုအသင်းကဖာဘရီဂတ်ကိုဝယ်ယူလိုက်တာဖြစ်တယ်ဆိုပြီးတော့ဗြိတိန်သတင်းမီဒီယာတွေကဖော်ပြနေပါတယ်။အာဂျင်တီးနားနိုင်ငံကကမ္ဘာကျော်ဘောလုံးသမားဒီအေဂိုမာရာဒေါနာဟာပြီးခဲ့တဲ့စနေနေ့ကတော့စေယုံကနေပြန်ဆင်းလာပြီဖြစ်ပါတယ်။မက္ကဆီကိုဒုတိယတန်းကလပ်အသင်းမှာနီးပြလုံနေတဲ့မာရာဒေါနာဟာအာဂျင်တီးနားကနေမက္ကဆီကိုနိုင်ငံကိုမပြောင်းခင်ပြီးခဲ့တဲ့တောက်ကြနေ့ကဝမ်းမိုက်ထဲမှာသူ့ယူစိတ်နာကြောင့်စေယုံတက်လိုက်ရတာပါ။ဒါမဲ့လည်းစနေနေ့မှာတော့ဆေးရုံကနေပြန်ဆင်းလာပြီဖြစ်ပြီးတော့အခုခါမှာတော့အိမ်ပြန်ရောက်နေပြီဖြစ်တယ်လို့သူ့ရဲ့သမီးဖြစ်သူကပြောကြားလိုက်ပါတယ်။မာရာဒေါနာဟာအခုခါမှာနေကောင်းနေပြီဖြစ်ပြီးတော့အိမ်ပြန်ရောက်နေပြီလို့ပြောပါတယ်။မာရာဒေါနာရဲ့ယောဂကုသမှုအချင်းတွေဟာတိတ်ပြီးတော့ဆိုးရိမ်စရာမရှိဘူးလို့လည်းပြောပါတယ်။အသက်58နှစ်ရှိပြီဖြစ်တဲ့မာရာဒေါနာဟာသူ့နိုင်ငံမှာပုံမှန်ဆွေးစစ်မှုကိုခံယူစဉ်အတွက်မှာဆရာဝန်တွေကဘိုက်ထဲမှာသွေးယိုစိတ်နေတာကိုတွေ့ခဲ့တာဖြစ်တယ်ဆိုပြီးတော့လည်းပြောပါတယ်ခင်ဗျာ။Tennis တရင်းနေပတ်မှာတော့ Hoffman Cup Final မှာ Switzerland က Germany ကိုအနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။နိုင်ငံလိုက်ကစားကြတဲ့ဒီ Hoffman Cup Final ကိုစနေနေ့ကကစားခဲ့ကြပြီးတော့အခုနေ့မှာတော့ Switzerland နဲ့ Germany တို့ပိုလူခဲ့ကြတာပါ။ Final မှာ Switzerland က Roger Federer နဲ့ Benchich တို့အတွဲက Germany က Alexander Zverev နဲ့ Angelic Kerber တို့ကိုအနိုင်ရပြီးတော့ Hoffman Cup ပြိုင်ပွဲကိုပိုဆွဲသွားတာဖြစ်ပါတယ်။မြို့သားတူချင်းပွဲမှာ Federer က Zverev ကို 6-6 နဲ့နှစ်ပွဲပြတ်နိုင်ပြီးတော့မျိုးသမီးတူချင်းမှာတော့ Angelic Kerber က Benchich ကို 6-4-6 နဲ့နှစ်ပွဲပြတ်ပြန်နိုင်ပါတယ်။မျိုးသားနဲ့မျိုးသမီးနှစ်ယောက်တွဲပွဲမှာတော့ Federer နဲ့ Benchich တို့က Zverev နဲ့ Kerber ကို 4-3-1-4-4-3 နဲ့နိုင်ပြီးတော့နှစ်နှစ်သက်တိုက်အနိုင်ရပြီးတော့ Champion ဘွဲ့ကိုကာကွယ်သွားနိုင်ခဲ့ပါတယ်ခင်ဗျာ
။ကိုရနိုင်စီစဉ်တင်ဆက်ပေးထားတဲ့အားကစားသတင်းလွှာတွေကိုနားဆင်ခဲ့ကြရတာပါ။ဒီကနေ့အတွက်အပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။မနေ့ပြန်ကြာတာပြင်းနေမနေ့6နာရီကနေ9နာရီစီစဉ်တွေမှာဥကျော်ဇန်တာရဲ့မြမရေးသုံးသက်ချက်နဲ့သူယုံကြည်ရအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနှားဆင်နိုင်ပါတယ်ရှင်။အခုတော့အစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင်။
အမေရိကန်နယ်စပ်လွန်ကျွေးရေးအတွက်ကြိုးပမ်းမှုတွေကိုအားပေးတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်နဲ့တိုက်ခိုက်ဒီမိုကရက်ပါတီကကွန်ဂရက်စ်လွှတ်တော်ခေါင်းဆောင်နေမနေ့ကအသေးစိတ်ပြောကြားထားကြပေမဲ့အသုံးစိတ်နဲ့လွန်ကျွေးရေးစီစဉ်မှာတော့သဘောထားကွက်နေပြနေကြဆဲဖြစ်ပါတယ်။နယ်စပ်လွန်ကျွေးရေးအတွက်သဘောထားကွက်နေတဲ့အတွက်အစိုးရလုံခြုံရေး၄ပုံ၃ပုံလောက်ကလည်းဒီဇင်ဘာလ22ရက်နေ့ကလေးကအခုချိန်ထိရပ်ဆိုင်းထားရဆဲဖြစ်ပါတယ်။အမေရိကန်သမ္မတယူကော့ပွဲကိုကျင်းပခဲ့တဲ့2016ခုနှစ်လပိုင်းလောက်တုန်းကသမ္မတလောက်တော်နဲ့ထရန့်ရဲ့မဲဆွယ်စီယွင်ဖွဲ့ကိုဦးဆောင်ခဲ့သူပေါ်မနာဖော်စီယွင်ဖွဲ့ရဲ့ယူကော့ပွဲဆိုင်ရာအချက်အလက်တွေကိုရုရှားထောက်လှမ်းရေးတွေနဲ့နှိစက်သူတူတန်ပေးရခဲ့တဲ့အကြောင်းမနေ့တုန်းကတရားရုံးမှာတင်ပြတဲ့မှတ်တမ်းတွေမှာဖော်ပြထားပါတယ်။သမ္မတယူကော့ပွဲကာလအတွင်းထရန့်ရဲ့စီယွင်ဖွဲ့ဟာရုရှားနဲ့ပူးပေါင်းမှုတွေရှိကောင်းရှိနေတဲ့အကြောင်းဆွဆွဲချက်တွေနဲ့ပတ်သက်လို့အချက်အလက်တွေထပ်မံထွက်ပေါ်လာပေမဲ့လည်းအခုချိန်ထိဆိုရရှင်တွေဘက်ကပူးပေါင်းကြံစည်မှုတွေနဲ့အရေးယူတာမျိုးတော့မရှိသေးပါဘူး။လန်ဒန်ကံပြပကတိကြုံရတဲ့ရခိုင်ပြည်နယ်ကအခြေအနေပေါ်အလွန်မင်းစိုးရိမ်ပူပန်တဲ့အကြောင်းနဲ့တင်းမာမှုတွေကိုငင်းချမ်းတဲ့နီးလန်းနဲ့ဖြစ်ရှင်းမှုကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်မြန်မာလူမျိုးတပ်ဖွဲ့တွေနဲ့အေးရခိုင်လန်ဒန်ကံဖွဲ့လို့ကြတိုက်ပွဲတွေကြောင်းခမန်းကြီးလူပေါင်း 4,500 လောက်ထွက်ပြေးတင်းရှောင်နေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့အလဲပိုင်းကအခြေအနေပေါ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနကိုယ်စားလှယ်လည်းဖြစ်လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှုလည်းဖြစ်တဲ့ကနုအော်စပီကအလွန်မင်းစိုးရိမ်ပူပန်ကြောင်းကြီးညာချက်ထုတ်ပြန်ပြောဆိုလိုက်တာပါဇန်နဝါရီလ4ရက်လွတ်လပ်ရေးနေ့တုန်းကပူးတိရောင်မြို့နယ်မှာရှိတဲ့ရဲကင်းစခန်းလေးခုကိုအေလန်နကန်ဖွဲ့ကစီးနင်းတက်ခတ်ရမှာရဲတပ်ဖွဲ့ဝင်13ဦးသေဆုံးခဲ့တဲ့ပုံမှာလည်းတုံ့လုံးမှုတွေအကြောင်းပြောဆိုခဲ့ပါတယ်ရခိုင်ပြည်နယ်ကလက်နက်ကန်ပြပခတ်တွေနဲ့ဆက်နွယ်နေတယ်လို့ဆိုတဲ့လက်နက်ကန်ဖွဲ့တွေဘင်္ဂလားဒေ့ရှ်နိုင်ငံမှာအခြေစိုက်လှုပ်ရှားနေတဲ့အကြောင်းမြန်မာတာဝန်ရှိသူတွေရဲ့ပြောဆိုချက်ကိုဘင်္ဂလားဒေ့ရှ်ကကန့်ကွက်လိုက်ပါတယ်ရခိုင်လက်နက်ကန်ဖွဲ့ AA နဲ့ရိုဟင်ဂျာလက်နက်ကန်ဖွဲ့ AISA ဖွဲ့ဝင်တွေကဘင်္ဂလားဒေ့ရှ်နိုင်ငံမှာအခြေစိုက်လှုပ်ရှားနေကြောင်းမြန်မာသမ္မတရုံးပြောခွင့်ရရဲ့ဒီသတင်းပတ်စော်ပိုင်းပြောဆိုချက်ဟာအချင်းချင်းမရှိဘူးဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနကကန့်ကွက်ခဲ့တာပါ
သတင်းကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ William Andre ဖြစ်ပါတယ်။ဒီကနေ့ဗုဒ္ဓဟူးညပိုင်း VUE မြန်မာပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။
VOA စီစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသိစေအောင်ပ
This program has come to you from the Voice of America, Washington.